Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စု Washington DC ကနေ2018ခုနှစ်ဇန်နဝါရီလ10ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့49လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဖလော်ရီဒါလေဆိပ်ပစ်ခတ်မှုဟာအကြမ်းဖက်ဝါဒနဲ့ဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေပါတယ်။စီးရီးယားနိုင်ငံမှာဘုံပေါက်ကွဲမှုဖြစ်သွားတဲ့အတွက်လူ40တဲ့မင်းနဲ့တေဆုံးသွားပါတယ်။အိန္ဒိယမြန်မာနယ်စပ်မှာချမ်းစီယုတ်ခတ်နေတဲ့ကိစ္စကိုအနက်စီယန်နာဂတဘုံအဖွဲ့ကကန့်ကွက်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးသွားတဲ့ရှင်နေနာဆင်ကြားမှာကတနိုင်ငံလုံးအတိုင်းအတာနဲ့ပစ်ခတ်ရဆဲရေး NCA စာချုပ်ကိုလက်မှတ်ရေးထိုးထားပြီးသား ABSDF ကျောင်းသားအဖွဲ့ရဲ့ကောင်းဆောင်တူကိုဖန်စီထားတဲ့ပေါ် ABSD ရဲ့အဖွဲ့ကဘလို့တုံ့ပြန်ခဲ့ပါသလဲ
ဒီဖြစ်စဉ်ကတော့ကျွန်တော်တို့ပြည်ဆောင်ရေးညီချမ်းရေးဖြစ်စဉ်တော့ကြီးခဲ့တာတို့ကြည့်မှုပေါ့ ACA လက်မှတ်ရေးထိုးထားတဲ့အဖွဲ့စည်းကဖန်တဲ့ဆိုရင်လည်းဒီသူတို့ကဖွဲ့စည်းလို့ဆိုရင်ပုံပြီးတော့ဆိုရင်ဘလို့လဲပေါ့
အခုလိုပြောကြားချက်တွေနဲ့ဒူပတ်စင်ခန္ဓာတွေထဲမှာတော့ကြောက်စိမ့်ကရတဲ့ဒေါ်လာငွေတွေကိုမှန်မှန်ကန်ကန်အသုံးပြုနိုင်ရင်နိုင်ငံခြားကငွေချီးပြီးထောက်ပံ့ချေတောင်းနေစရာမလိုတဲ့အကြောင်းတင်ဆက်ထားတဲ့မြမရေးသုံးသက်ချက်နဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလည်းလေ့လာရဖို့ရှိပါတယ်ရှင်။ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်နဲ့ပတ်သက်ပြီးဆွေးနွေးထားကြတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးသွားမှာပါ။ဒီအစီအစဉ်တွေကိုလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဖော့လော်ဒါဒေးမြို့လေဆိပ်ပစ်ခတ်မှုဟာအကြမ်းဖက်ဝါဒနဲ့ဆက်ဆံမှုရှိနိုင်ခြေရှိသလားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့ဘာကြောင့်အခုလိုပစ်ခတ်မှုဖြစ်တယ်ဆိုတာကိုပြောဖို့စွန့်လွန်းသေးတယ်လို့ဆိုပါတယ်။ရဲတပ်ဖွဲ့အနေနဲ့အကြမ်းဖက်ဝါဒနဲ့ဆက်ဆံမှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းဒါပေမဲ့ဘလို့ရွေချက်နဲ့ပြစ်ခတ်တယ်ဆိုတာကိုအခုချိန်မှာပြောကြားဖို့စော်လွန်သေးကြောင်း FBI မိုင်ယာမီဌာနကွဲကအထူးစုံစမ်းစစ်ဆေးမှု George Piro ကစနေနေ့မှာသတင်းတောက်တွေကိုပြောပါတယ်။တင်နာသမားအနေနဲ့စိတ်ပိုင်းဆိုင်ရာချိုးယွင်းချက်ရှိမရှိဆိုတာကိုလည်းထည့်သွင်းစဉ်းစားနေကြောင်းနဲ့သူ့ကိုစနေနေ့နောက်ပိုင်းမှာဆွဲချက်တင်သွားမှာဖြစ်ကြောင်း Piro ကပြောပါတယ်။ Florida Lizard ကတော့စနေနေ့မနက်မှာပြန်ဖွင့်ခဲ့ပါတယ်။ခီးသွားလာသူများပြားတဲ့ Florida Lizardပစ္စည်းရွေးတဲ့နေရာမှာတောက်ကြနေနေ့လယ်ပိုင်းကအမျိုးသားတူကတနက်နေ့ပြစ်ခတ်ခဲ့တဲ့အတွက်အ ਨੇ ဆုံးလူ5ဦးသေဆုံးပြီး6ဦးထိခဲ့ဒဏ်ရာရသွားခဲ့ပါတယ
်။ Syrian နိုင်ငံမြောက်ပိုင်းကတဘုံတွေထိမ့်ကျုပ်ထားတဲ့နေဆက်မြုပ်ကလေးရဲ့မြို့လယ်ကောင်မှာကြီးမားတဲ့ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူပေါင်း40လောက်သေဆုံးခဲ့ရပါတယ်။သေဆုံးသူအများစုဟာအနားကအလက်ပိုးမြို့ကဖြစ်ပြီးတိုက်ပွဲတွေလက်နက်ချီဖြစ်ပွားခဲ့ရတာကဥယျာဉ်ရွှေ့ပြောင်းလာကြတဲ့အရက်သားတွေပါ။စနေနေ့နေ့လယ်ပိုင်းမှာ Azaz မြုပ်ကလေးရဲ့တရားရုံးအပြင်ဘက်နဲ့ Syria အစိုးရကိုဖြုတ်ချဖို့တိုက်နေတဲ့အတိုက်ခံတွေရဲ့လုံခြုံရေးရုံးတွေရှိရာနေရာမှာပောက်ကွဲခဲ့တာဖြစ်ပြီးဘုံဟာတန်ချက်ကထရက်ကားဘုံဖြစ်နိုင်တယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။အနားကဈေးတစ်ခုလည်းပျက်စီးခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုဘယ်ဘက်ကလုပ်တယ်ဆိုတာချက်ချင်းမသိရသေးပါဘူး။ဗီဒီယိုတွေထဲမှာတော့ပြပြဝင်နေတဲ့ဆောက်ဦးတွေမိလောင်နေတာတွေ့ရတယ်လို့ပောက်ကွဲနေတဲ့နေရာကထွက်ပြေးဖို့ကြိုးစားနေတယ်။ဒဏ်ရာရနေတဲ့ဒေသခံတွေကိုပါတွေ့ရပါတယ်။ပောက်ကွဲမှုနောက်ပိုင်းအသက်ရှင်ကျန်တဲ့သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကရှာဖွေကယ်တင်နေပါတယ်။တေဆုံးသူအရေအတွက်ဟာ60လောက်ထိရှိလာနိုင်တယ်လို့ဒေသရင်းတက်ကြွလှုပ်ရှားသူတွေကပြောပါတယ်။တဘုံတွေထိန်းချုပ်ထားတဲ့ Azaz မြို့ကလေးဟာမကြခင်လတွေအတွင်းထက်တလဲလဲဘုံကျဲခံရတာပါ။အစိုးရဆန့်ကျင်တဲ့ပြည်သူစစ်တွေကတော့ IS စစ်သွေးကြော်တွေက2016နှစ်ကုန်ပိုင်းမှာပဲဘုံဖောက်ကွဲမှု2ကြိမ်လုပ်ခဲ့ပြီးတဘုံအများစုပါတဲ့လူပေါင်း40ကျော်တေဆုံးခဲ့ရတယ်လို့ပြောပါတယ်။
တူရကီဝန်ကြီးချုပ်ဘီနာလီယူလ်ဒီရမ်နဲ့အီရန်ဝန်ကြီးချုပ်တို့ဟာဘက်ဒတ်မြို့မှာစနေနေ့ကတွေ့ဆုံခဲ့ကြပါတယ်။အီရန်နိုင်ငံမြောက်ပိုင်းဘရှိခါဒေတာအတွင်းကိုတူရကီတပ်ဖွဲ့တွေခွင့်ပြုချက်မရဘဲဝင်ရောက်ခဲ့တယ်လို့အီရန်ဘက်ကယူဆပြီးတဲ့နောက်နှစ်နိုင်ငံခေါင်းဆောင်တွေပထမဆုံးအကြိမ်တွေ့ဆုံကြတာလည်းဖြစ်ပါတယ်။အခုလိုတွေ့ဆုံတာဟာတူရကီအီရန်ဆက်ဆံရေးမှာစာမျက်နှာတစ်ဖွင့်လိုက်ခြင်းဖြစ်တယ်လို့မျှော်လင့်ကြောင်းအီရန်နိုင်ငံဆိုင်ရာတူရကီသံမတ်ကသူ့ရဲ့ Twitter လူမှုကွန်ရက်ကတစ်ဆင့်ပြောကြားလိုက်ပါတယ်။ဒါပေမဲ့တူရကီတပ်ဖွဲ့တွေအီရန်နိုင်ငံမြောက်ပိုင်းဒေတာကိုဝင်ရောက်တာဟာအီရန်ဝန်ကြီးချုပ် Haider El Abadi နဲ့တွေ့ဆုံအပြီးလိုအပ်ချက်အရာဝင်ရောက်ခြင်းဖြစ်တယ်လို့တူရကီဝန်ကြီးချုပ် Yildirim ကသတင်းတောက်တွေကိုပြောပါတယ်။တူရကီအနေနဲ့အီရန်နိုင်ငံ ုင်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားဖို့တွစ်ဆုံမှုပြီးမှသဘောတူညီချက်ရခဲ့ကြောင်းအီရတ်ဝန်ကြီးချုပ်အဘာဒီပြောတာကိုကိုကာဘီရိုက်တာသတင်းမှာဖော်ပြပါတယ်။ဒါပေမဲ့တခြားသတင်းဌာနတွေကတော့တွစ်ဆုံမှုကနေခိုင်မာတဲ့သဘောတူညီချက်တစုံတရာမရခဲ့ဘူးလို့ဆိုပါတယ်။ဒီတော့တွင် IS Islamic စစ်သေးကြွတွေခြေကုပ်ယူထားတဲ့မိုဇူးမြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်အီရတ်တပ်ဖွဲ့တွေရဲ့စစ်ဆင်ရေးဟာတိုးတက်မှုရှိနေပြီးမြို့ကိုပိုင်းခြားထားတဲ့တိဂရစ်မြစ်အနီးကိုရောက်လာနေပြီလို့ဆိုပါတယ်။
American နိုင်ငံမှာရွေးကောက်ခံသမ္မတ Donald Trump အစိုးရအဖွဲ့တက်လာချိန်မှာစစ်တမ်းကြောင့်ယိုယွင်းနေတဲ့ Afghanistan နိုင်ငံငြိမ်းချမ်းရေးတရားဝါပြောရေးနဲ့လုံခြုံရေးအတွက် American အစိုးရကပိုးပြီးထဲထဲဝင်ဝင်လှုပ်ဆောင်ဖို့သာရှိပါတယ်လို့ American နိုင်ငံရဲ့ဌာနမူဝါဒရေးရဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီး Thomas Shannon က Afghan ခေါင်းဆောင်တွေကိုအာမခံလိုက်ပါတယ် Mr. Shannon ဟာစနေနေ့ကကဘူးကိုတွားရောက်ခဲ့ပြီး Afghan သမ္မတအရှရက်ဂါနီအာဖဂန်အုပ်ချုပ်ရေးမှူးချုပ်အဗ်ဒူလာနဲ့တခြားထိပ်တန်းအစိုးရရာရှိကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်။အခုလိုတော့တဲ့ခီးစင်ရည်ရွယ်ချက်ကသမ္မတဘဲရက်အိုဘားမားရဲ့ရှစ်နှစ်သက်တမ်းကာလအတွင်းတည်ဆောက်နိုင်ခဲ့တဲ့အမေရိကန်အာဖဂန်နိုင်ငံမိဖက်အနေထားခိုင်ခိုင်မာမာရှိနေကြောင်းပြသမှုတစ်ခုလို့မစ္စတာရှန်နန်ကသတင်းတောက်တွေကိုပြောပါတယ်။ဒီနေ့တည်းဟာဇန်နဝါရီ20နောက်အစိုးရတက်လာခြင်းမှာကုံဆုံးသွားမှာမဟုတ်ပဲပိုးပြီးနဲ့နဲ့ရှမ်းရှမ်းဖြစ်လာဖို့သာရှိတယ်အပြင်နိုင်ငံမဟာမိတ်ဖြစ်အရှိတီတန့်ဖို့ပဲရှိတယ်လို့ပြောပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံရဲ့အရှိအကျဆုံးစစ်ပွဲတစ်ခုဖြစ်လာနေတဲ့အာဖဂန်နိုင်ငံတွင်စစ်ဆင်ရေးတွေနဲ့ပတ်သက်လို့အရေးကောက်ခံသမ္မတထရမ့်ကဘယ်လိုအစီအစဉ်တွေချမယ်ဆိုတာကိုတော့အခုထိတဲတဲကွယ်ကွယ်မသိရသေးပါဘူ
း။ UAE ရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်ဆင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ယူအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အိန္ဒိယမြန်မာနယ်စပ်အရုဏာချပရဒေ့ရှ်နာဂါလန်မဏိပူနဲ့မီဇိုရမ်ပြည်နယ်တွေနဲ့ထိစပ်နေတဲ့ဒေသတစ်လျှောက်မှာအိန္ဒိယအစိုးရကခြံစည်းရုပ်ခန့်နေတဲ့ကိစ္စကိုကန့်ကွက်ကြောင်း NSCN နာဂါဆိုရှယ်လစ်ကောင်စီ Exit Move အဖွဲ့ကချင်းချောက်ပြောဆိုလိုက်ပါတယ်။မြန်မာနယ်နယ်စပ်ဒေသတစ်လျှောက်ကပြည်နယ်လေးခုမှာခြံစည်းရုပ်ခန့်မဲ့အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်ကိုပြင်းထန်စွာကန့်ကွက်ကြောင်း NSCN Exit Move အဖွဲ့ကဇန်နဝါရီလ6ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တဲ့အကြောင်းနာဂါလန် Post သတင်းမှာဖော်ပြထားပါတယ်။အဲဒီလိုခြံစည်းရုပ်ခန့်ခြင်းဟာနာဂါပြည်သူတွေရဲ့သဘောထားကိုစတင်လှုပ်ဆောင်ခြင်းဖြစ်သလိုလူအခွင့်အရေးကိုအကြီးအကျယ်ချိုးဖောက်ရာလဲရောက်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။နာဂါတွေအခြေချရာအချက်အချာဖြစ်တဲ့ပန်ရှားရွာမှာအိန္ဒိယနဲ့မြန်မာစစ်တပ်တွေပူးတွဲပြီးနေဂျာစီယိုကာယာနေတာဟာနာဂါတွေရဲ့စန္ဒနဲ့လုံးဝစန့်ကျင်နေပြီးဒီဒေသမှာအခုလိုလှုပ်ဆောင်မှာနဲ့ပတ်သက်ပြီးနာဂါတွေစီကသဘောတူညီချက်မယူခဲ့သလိုတိုင်ပင်ဆွေးနွေးတာလည်းမရှိခဲ့ဘူးလို့တခြားနာဂါလက်နက်ကိုင်အဖွဲ့ကြီးတစ်ခုဖြစ်တဲ့ NSCN ကပလန်အဖွဲ့ကလည်းပြီးခဲ့တဲ့ဒီနေ့ပတ်အတွင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒါဟာနာဂါတွေကိုခွဲပြစ်ပြီးနာဂါမျိုးကိုထာဝရပိုင်းခြားသတ်မှတ်ဖို့1953ခုနှစ်ကဝန်ကြီးချုပ်နေရုနဲ့ဦးနုတို့လှုပ်ဆောင်ဖို့ကြိုးပမ်းခဲ့တာကိုပြန်လည်အသက်သွင်းတာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံထဲမှာနာဂါလူမျိုးတွေအများအပြားရှိနေတာလည်းဖြစ်ပါတယ်။အိန္ဒိယမြန်မာနိုင်ငံစလုံးမှာနာဂါမိသားစုတွေဟိုးအရင်နဲ့ပေါင်းများစွာကလေးကအဲ့ဒီဒေသတွေမှာအတူရှင်တွဲနေထိုင်လာခဲ့ကြတာဖြစ်ပြီးအခုလိုခြံစည်းရုပ်ခတ်တာဟာဒီလူတွေကိုတကွဲတရဖြစ်အောင်လုပ်နေတာလို့2015ခုနှစ်မှာအိန္ဒိယအစိုးရနဲ့အပြစ်ခတ်ရဆေးရေးတစ်ဖက်သက်ကြေညာခဲ့တဲ့NSCNK အဖွဲ့ကပြောပါတယ်တခြားနာဂအဖွဲ့အစည်းတွေဖြစ်ကြတဲ့နာဂအမျိုးသားကောင်စီ NNC နဲ့အရှေ့ပိုင်းနာဂဖွံ့ဖြိုးမှုအဖွဲ့ ENDO အဖွဲ့တို့ကလည်းခြံစည်းရုပ်ခတ်တဲ့အစီအစဉ်ကိုကန့်ကွက်ထားကြပါတယ
်အမေရိကတိုင်အလဲပိုင်းနိုင်ငံတွေကိုအလဲပတ်ခီးစင်လာရောက်တဲ့ထိုင်ဝမ်သမ္မတဆိုင်ဝမ်ဟာစနေနေ့မှာအမေရိကန်ပြည်ထောင်စုတောင်ပိုင်း Texas ပြည်နယ်က Houston မြို့ကိုရောက်ရှိလာပါပြီသမ္မတဆိုင်ဝမ်နဲ့အရေးကောက်ခံသမ္မတ Donald Trump တို့ပြီးခဲ့တဲ့လတုန်းကပဲတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုတွေလုပ်ခဲ့ပေမဲ့အခုခီးစင်မှာသူမဟာ Trump နဲ့ရောသူ့ရဲ့တခြားအရာရှိတွေနဲ့ပါတွေ့ဆုံမှုမရှိပါဘူးလို့ Trump ရဲ့အဆိုအရအဖွဲ့တာဝန်လွှဲယူရေးဆိုင်ရာအဖွဲ့ကပြောပါတယ်သမ္မတဆိုင်ဟာသူ့ရဲ့အမေရိကတိုင်အလဲပိုင်းနိုင်ငံများကိုလာရောက်တဲ့ခီးစင်အတွင်းတရက်ကြာ Houston မှာရှိနေစင်မှာရောထိုင်ဝမ်ကိုမပြောင်းရင်တရက်လောက် San Francisco မှာရှိနေစင်မှာပါဘသူနဲ့တွေ့ဆုံမယ်ဆိုတာမပြောခဲ့ပါဘူးထိုင်ပေက American တန်ရုံးဖြစ်နေတတ်မှတ်ထားတဲ့ Taiwan American Institute ကတော့ထိုင်ဝမ်သမ္မတဆိုင်ဝမ်တွားရောက်မဲ့လက်တင်အမေရိကဒေသခီးစင်ဟာသူ့ရဲ့စီးပွားရေးကိစ္စတက်တဲ့ပဲလို့ပြောပါတယ်ဒီခီးစင်ဟာထိုင်ဝမ်ရဲ့တည်ငြိမ်စွာရည်တည်ရေးအတွက်ဆန်းသက်မှုတစ်ခုလို့ထိုင်ဝမ်ကမြင်ပေမဲ့အမေရိကတိုက်နိုင်ငံတွေနဲ့ဆက်ဆံရေးမှာထိလွယ်ရှလွယ်ဖြစ်နေပြီးအထူးသဖြင့်အမေရိကန်ပြည်ထောင်စုကိုဝင်ရောက်မှနဲ့ပတ်သက်ပြီးကန့်ကွက်ထားတဲ့တရုတ်အစိုးရရဲ့အာရုံစိုက်မှုကိုခံလာရတာပါတကယ်လို့ဆိုင်ဝမ်ဘက်ကအမေရိကန်သမ္မတတစ်ဖြစ်လာမဲ့ Trump နဲ့ဆက်ဆံရေးပိုးပြီးနှိမ့်ဆက်မှုကိုပြလာမယ်ဆိုရင်တရုတ်ဘက်ကတုံ့ပြန်မှုတွေလုပ်လာမယ်လို့ခန့်မှန်းရပါတယ် ကိုယ်ပိုင်အုပ်ချုပ်မှုရှိတဲ့ထိုင်ဝမ်ကိုတရုတ်ကပြည်မကြီးရဲ့စိတ်ပိုင်းဖြစ်နေတတ်မှတ်ထားတာဖြစ်ပြီးတခြားနိုင်ငံတွေနဲ့ဆက်ဆံရေးမှာအဆိုးရပြက်အနေနဲ့ခွင့်ပြုမထားပါဘူး။သမရဆိုင်ဝမ်ဟာသူ့ရဲ့ကိုယ့်ရဲ့ကြားခီးစင်တွင်ဟွန်ဒူရက်နဲ့ကာရာဂွာ၊ဂွာဒီမာလာနဲ့အယ်ဆာဗေဒိုနိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်
။ Ivory Coast နိုင်ငံမှာစနေနေ့ကတပ်တွင်းပုံကမှုပြုလုပ်ခဲ့တဲ့စစ်သားတွေနဲ့သဘောတူညီမှုရရှိလိုက်ကြောင်းသမရအလာဆာနေအူဝတာရာကပြောကြားလိုက်ပြီးစစ်သားတွေအနေနဲ့မိမိတို့ရဲ့စစ်တမ်းရာကိုပြန်ကြဖို့ပြောကြားလိုက်တယ်လို့သမရကပြောပါတယ်တပ်တွင်းပုံကမှုပြီးခဲ့တဲ့တောက်ချာနေ့ညကမြောက်ပိုင်းပွာခီမြို့မှာစတင်ခဲ့တာဖြစ်ပြီးမကြခင်အချိန်အတွင်းမှာပဲမြောက်ပိုင်းဒေသတွေမှာရှိတဲ့တခြားမြို့အတော်များများကိုလည်းပြန့်နှံ့သွားခဲ့ပါတယ်လွန်ခဲ့တဲ့9နှစ်တုန်းကတိုင်းပြည်အတွင်းနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်တဲ့အချိန်ကတော်လန်ရေးတပုံတပ်ဖွဲ့ဝင်တွေဖြစ်ခဲ့သူအများစုပါဝင်တဲ့တော်လန်ပုံကန်သူတွေကသူတို့အပေါ်အစိုးရကလစာတွေနဲ့တခြားချင်းမြင့်ငွေတွေအကျွေးတင်နေတဲ့အတွက်အခုလိုပုံကန်တာလို့ပြောကြပါတယ်တိုင်းပြည်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ပွာခီမှာတော်လန်ပုံကန်တဲ့စစ်သားတွေကစစ်တပ်ထဲဝင်ပြီးလောင်ချာတွေနဲ့တခြားလက်နက်တွေကိုခွဲယူသွားကြတယ်လို့ဆိုပါတယ်။နောက်ပိုင်းမှာသူတို့ကရဲစခန်းတွေကိုဝင်စီးခဲ့ပြီးတော့လမ်းတွေကိုလည်းပိတ်ပစ်ခဲ့ကြပါတယ်။စစ်သားတွေရဲ့တောင်းဆိုချက်တွေကိုစဉ်းစားပေးဖို့သမရကသဘောတူမိတဲ့နောက်မှာအခြေအနေတွေတည်ငြိမ်သွားတယ်လို့ဆိုပါတယ်
။မက္ကဆီကိုနိုင်ငံဂွာဒါလာဂျာရာမှာတောက်ချန်နေညပဲအမေရိကန်ကောင်စီဝင်အရာရှိသူကိုတနက်နဲ့ပိတ်ခတ်ခဲ့သူဘသူပဲဝါဆိုတာကိုသိဖို့အတွက်မက္ကဆီကိုအာဏာပိုင်တွေစူးစမ်းနေစေဖြစ်ပါတယ်။မက္ကဆီကိုရှေ့နေချုပ်ရုံးကထုတ်ပြန်တဲ့အကြေညာချက်မှာတော့ဒီရရှိတဲ့အခြေအနေဟာကောင်းမွန်တယ်လို့ဖော်ပြပါတယ်။အမေရိကန်ရရှိတဲ့ Facebook မှာတော့တနက်နဲ့ပိတ်ခတ်သူပါဝင်တဲ့ဗီဒီယိုတင်ထားတာတွေ့ရပြီးသူဟာအရာရှိတဲ့ကားကိုနေ့လယ်အချိန်ကြီးတနက်နဲ့မပိတ်ခင်မှာကားပါကင်းအပြင်ဘက်မှာစောင့်နေတာကိုပြသထားတာပါ။အဲ့ဒီဗီဒီယိုထဲမှာသူ့ကိုအပြာရောင်ရှိုင်းကြီးနဲ့နေကမျက်မှန်တက်ထားတာတွေ့ရပေမဲ့တနက်သမားနဲ့ပတ်သက်တဲ့အချက်လက်တွေကိုတော့ဘာမှပြောမထားပါဘူး။ဒီတန်ရရှိသူကိုဖမ်းမိဖို့အတွက်သတင်းပေးသူကိုစုချင်းငွေ$2,000ပေးမယ်လို့ FBI ဗဟိုထောက်လိုင်းဌာနကနေကြေညာထားပါတယ
်သတင်းတွေကိုကိုစုံဝင်လိုက်နဲ့ဒေါက်ခင်မျိုးတက်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကိုလိုင်းနိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုဆက်ပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ရဲ့အမြင်ကိုကြည့်ရအောင်ပါရှင်။မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်မှာအရေးကြီးတဲ့ဖြစ်စဉ်လို့သတ်မှတ်ထားတဲ့21ရာစုပင်လုံညီလာခံဒုတိယအကြိမ်ကျင်းပဖို့နီးကပ်လာချိန်မှာပဲအစိုးရဘက်ကစီရေးအပြုအမူတွေကိုရပ်ဆိုင်းဖို့လိုအပ်တယ်လို့တိုင်းရင်းသားအဖွဲ့တချို့ကပြောလာကြပါတယ်။တစ်ချိန်တည်းမှာပဲ NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးထားပြီးသားဖြစ်တဲ့ ABSDF ចောင်းသားတက်မတော်ကလည်းသူတို့ရဲ့ခေါင်းဆောင်တအုပ်ကိုဖမ်းဆီးထားတဲ့ကိစ္စဟာငြိမ်းချမ်းရေးဖြစ်စဉ်ကိုထိခိုက်နိုင်တယ်လို့ပြောကြားခဲ့တာပါ။အသေးစိတ်ကိုမှတ်ရင်ကျင်းနိုင်တာဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
မြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခတွေဖြစ်ပွားနေစေမြောက်ပိုင်းမဟာမိတ်အဖွဲ့ဝင် TNLA တအောင်းပလောင်အဖွဲ့ကမနေ့ဇန်နဝါရီလ9ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာအခုလိုဖော်ပြထားပါဗျ။ NLD အစိုးရအနေဖြင့်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်များနှင့်ငြိမ်းချမ်းရေးမူဝါဒ9ချက်ကိုပြန်လည်သုံးသပ်ပြီးတိုင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းများအားလုံးပါဝင်နိုင်သည့်လက်တွေ့ကြသောငြိမ်းချမ်းရေးဖြစ်စဉ်ဆောင်ရွက်ရန်တိုက်တွန်းလိုက်ပါသည်။မိမိတို့အနေဖြင့်လည်းလက်ရှိထိုးစစ်များကိုရပ်တန့်ပြီးနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းဖြင့်တွဲဆုံဖြေရှင်းနိုင်ရန်အတွက်စံတအပြည့်ဝရှိပါသည်လို့យေတာထားပါတယ်။ဒီကြေညာချက်ထွက်လာတဲ့အချိန်မှာပဲမြောက်ပိုင်းမဟာမိတ်တို့ရဲ့နယ်မြေတစ်ခုဖြစ်တဲ့လောက်ကင်မြို့မှာတောက်ကြနီကကားပုံးထောင်ပောက်ကွဲမှုတစ်ခုဖြစ်ပြီးအ ਨੇ စုံလူတအူးမီးလောင်ဒဏ်ရာရသွားပါတယ်။ဘယ်သူပဝါလက်ချက်လို့အတိအကျမဖော်ထုတ်နိုင်သေးတဲ့ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးသူတို့အဖွဲ့နဲ့မသက်ဆိုင်ဘူးလို့ TNLA တက်ရဲ့ပြောခွင့်ရသူဗိုလ်မှူးကြီးတာဖုံးကျော်ကပြောပါတယ်
။ကျွန်တော်တို့မြောက်ပိုင်းမဟာမိတ်ကတေချာဆွဲချထားတဲ့ plan ထဲမှာတော့မပါပါဘူး။အခုလောက်ဆောင်မှုကကျွန်တော်တို့လည်းတေချာတော့မသိရသေးဘူး
။အကဲခတ်တချို့ကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့ကိုကန် MNDAA ရဲ့လက်ချက်ဖြစ်နိုင်တယ်လို့ဆိုပါတယ်။တချိန်တည်းမှာပဲ NCA ကိုလက်မှတ်ရေးထိုးထားပြီးပထမအကြိမ်21ပင်လုံညီလာခံကိုတက်ရောက်ခဲ့တဲ့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦးကလည်းသူတို့ရဲ့ဗဟိုကော်မတီဝင်ကိုမင်းထေးကိုမတရားအသိဆက်သွယ်မှုပုံမှန်ဆက်ခွန်တစ်အရာဖမ်းဆီးအရေးယူထားတဲ့ကိစ္စကိုကန့်ကွက်ထားပါတယ်။ဒီကိစ္စကိုပြေလည်အောင်မဖြေရှင်းနိုင်ဘူးဆိုရင်ငြိမ်းချမ်းရေးဖြစ်စဉ်ကိုထိခိုက်နိုင်တယ်လို့ ABSDF ဒီဥက္ကဋ္ဌကိုမျိုးဝင်းကမနေ့ကရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။ဒီဖြစ်စဉ်ကတော့ကျွန်တော်တို့ဒီစာရေးညချိုင်းရေးဖြစ်စဉ်တော့ထိခိုက်တာ ယုံကြည်မှုပေါ့ ACA လက်မှတ်ရေးထိုးထားတဲ့ဖွဲ့စည်းချက်ကဖမ်းရဆိုရင်ပဲဒီသူတွေကဖွဲ့စည်းဆိုရင်ပုံပြီးတော့ဆုံးနေတယ် ACA ထိုးထားပြီးတော့ဒီဖမ်းတာပါပြီပဲလို့ဒီချိုင်းရုံလက်စ်ပေါ်မှာတော့ဒီဘယ်ဖြစ်ဒီတိုင်းစားနဲ့လက်ကဲဖွဲ့စည်းမှုဖြစ်ဘေကုံပေးချင်ရှိမှာပဲ
2016ခုနှစ်စက်တင်ဘာလကကျင်းပခဲ့တဲ့ပထမအကြိမ်27ပင်လုံးနီလာခံကိုတက်ရောက်ခဲ့ပေမဲ့လည်း NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးမထားတဲ့ UNFC ညီညွတ်သောတိုင်းဒေသများဖက်ဒရယ်ကောင်စီရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကတော့စစ်မှန်တဲ့ဖက်ဒရယ်တည်ထောင်စုဖွဲ့စည်းရေးဟာဗမာအပါအဝင်တိုင်းဒေသအလုံးဒန်းတူအခွင့်အရေးရရှိတဲ့အပေါ်မှာအဓိကမူတည်တယ်လို့ဆိုပါတယ်ဒီလိုမဟုတ်ပဲစစ်အင်အားကိုပဲအားကိုးနေရင်တီထောင်စုတောင်ပြိုကွဲနိုင်တယ်လို့လွတ်လပ်ရေးနေ့အထိမ့်မဲ့ပြောကြားခဲ့တဲ့ဗီဒီယိုမှတ်တမ်းမှာအခုလိုပြောသွားပါတယ်
။ဟိုမာလူမျိုးကပဲလွှမ်းမိုးရမယ်၊ခြေလှယ်ရမယ်၊ဥဆောင်ရမယ်ဟိုအဲ့ဒီပုံစံမျိုးနဲ့နော်။ဒီစတုထမြန်မာနိုင်ငံကိုရှီဆောက်မယ်၊ကြံတဲ့လူမျိုးတွေကဗမာနိုင်ငံမှာမှီခိုကပ်ပြီးတော့နေနေရမယ်ဆိုတဲ့ပုံစံမျိုးစိတ်ထားမျိုးကိုကျင့်သုံးနေရင်ကျတော်နိုင်ငံဘလို့မအေးချမ်းကနေဖြစ်ရှိနေတဲ့အနေအားနော်အဲ့ဒါလိုစစ်ပွဲနည်းနဲ့အကြမ်းဖက်ပြီးတော့မှဖြစ်ရှင်းနေလို့ကနေတိုင်းရင်းသားတွေလည်းအမျိုးမျိုးဒုက္ခဖြစ်တယ်ဗမာလူမျိုးတွေလည်းအမျိုးမျိုးဒုက္ခရောက်တယ်တို့နိုင်ငံကလည်းတော်တော်လေးမွေးရင်မွေးရင်နဲ့လူမျိုးချင်းကြားမှာလည်းဟိုသာအမုန်းတရားတွေကလည်းတော်တော်လေးပွားများလာတယ်စစ်ကြီးကလည်းကြီးမားလာနေတယ
်ဘယ်လိုပဲဖြစ်ဖြစ်သတ်မှတ်ထားတဲ့ February လအတွင်းဒုတိယအကြိမ်ပြည်ထောင်စုငြိမ်းချမ်းရေး27ပင်လုံးညီလာခံကြီးကိုသက်ဆိုင်တဲ့အဖွဲ့အားလုံးပါဝင်ပြီးကျင်းပနိုင်ဖို့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကတော့စ조사ပြင်ဆင်နေပါတယ်ရှင်
။မင်းချင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာပတ်စံကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့လာမယ့်အင်္ဂါနေ့ညထုတ်လွှင့်မယ့်ဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြပါမယ်ရှင်။
မနက်ခင်းရဲ့ပညာရေးပြုပြင်ပြောင်းလဲမှုဘဲအဆင့်ဘဲအခြေအနေမှာရောက်နေပါပြီလေအနေဆုံးအဆင့်အင်းကြီးချင်းနိုင်ငံအနေနဲ့ရင်ပေါင်တက်နိုင်တဲ့ပညာရေးအဆင့်ကိုရောက်ဖို့ရည်ရွယ်ပြီးထိရောက်တဲ့မူဝါဒနဲ့အကောင့်ထဲဖော်တာတွေရှိနေပါပြီလားဒီအကြောင်းအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီပို့ထားပေးပါကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-8-5-5-5-4ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။တော်ရရှင်တွေအနေနဲ့အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံဖိတ်ခေါ်ပါတယ်ရှင်။VOA ကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုပတ်စင်ကဏ္ဍတွေကိုအလှည့်ပေးပါမယ်အရင်ဆုံးတော့မြမရေးသုံးသက်ချက်အစီအစဉ်ကိုနှားဆင်ကြရမှာပါရှင်ဒီစီစဉ်မှာကြောက်စိမ့်ကနေရလာတဲ့ဒေါ်လာငွေတွေကိုမှန်မှန်ကန်ကန်အသုံးပြုနိုင်ရင်နိုင်ငံခြားကငွေချေပြီးထောက်ပံ့ချေတောင်းနေစရာမလိုတဲ့အကြောင်းဦးအောင်ခင်ကသုံးသပ်ပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားပါတယ်ရှင်
မြန်မာပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးအတွက်လာမယ့်9နှစ်ကာလမှာဒေါ်လာတန်9000ရောဖို့ထောက်ပံ့မယ်လို့ဒေါ်အောင်ဆန်းစုကြည်နဲ့တိုကျိုမှာတွေ့ဆုံစဉ်ဂျပန်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဦးသိန်းစိန်နဲ့တွေ့ဆုံတုန်းကလည်းမဆလာကိကတင်ရှိခဲ့တဲ့ကြွေဒေါ်လာတန်3000ရောပြည့်ပြီးနောက်ထပ်ဒေါ်လာတန်400ချေဖို့ဂျပန်ကသဘောတူခဲ့ပါတယ်။ကမ္ဘာ့ဘဏ်ကအကူအညီဖို့ကတိပြုထားတာကလည်းဒေါ်လာတန် 2000 နီးပါးရှိပါတယ်။2013ကစပြီးအမေရိကန်ကကူညီထားတာဒေါ်လာတန်280ကျော်ရှိပြီးဒီနှစ်မှာဒေါ်လာတန်100ကျော်ကူညီဖို့သတ်မှတ်ထားပါတယ်။တရုတ်ကတော့ဒေါ်လာတန်ပေါင်းတောင်းချီရင်းနှီးမြှုပ်နှံနှာပြီးချင်းငှားထားတာကလည်းဒေါ်လာတန်ပေါင်းထောင်ချီနေပါပြီ။ဗမာအစိုးရဟာဖွံ့ဖြိုးရေးလုပ်ငန်းအတွက်နိုင်ငံခြားအကူအညီရယူနေပြီးမြဲကြောက်စင်းရောက်လို့ရတဲ့ငွေဟာနိုင်ငံခြားထောက်ပံ့မှုတဲ့ပုံများပါတယ်။ဒါကြောင့်တရားစတတ်ကရတဲ့ဒေါ်လာတွေဘယ်ရောက်ကုန်တယ်လဲဆိုတာစဉ်းစားစရာဖြစ်နေပါတယ်။နိုင်ငံပိုင်အဖြစ်သတ်မှတ်ထားတဲ့တရားစတတ်ကိုနိုင်ငံသူနိုင်ငံသားအတွက်အသုံးမပြုဘဲအစိုးရတပ်အပါအဝင်လက်နက်ကိုင်အဖွဲ့အစည်းနဲ့ခရိုနီတွေကခြေလှယ်နေတာဟာပြည်သူတွေကိုကျဉ်းစားတင့်တယ်လို့ဖြစ်နေပါတယ်
။ကြောက်စိမ့်ကရတဲ့ဝင်ငွေဟာ2014တနှစ်ထဲမှာတင်ဒေါ်လာတန်3100ရှိတယ်လို့ Global Witness အဖွဲ့ကခန့်မှန်းတာမို့နိုင်ငံသားအကူအညီစုစုပေါင်းထက်3ဆပိုများနေပါတယ်။တရုတ်ရဲ့သွင်းကုန်စည်းရင်းအရ2014မှာကျောက်စိမ့်ဒေါ်လာ12000ဘူးတင်သွင်းတယ်လို့ခန့်မှန်းပါတယ်။ဒ ဒါကြောင့်စစ်တပ်နဲ့ခရိုနီအတိုင်းဝိုင်းဟာကျောက်စိန်ဒေါ်လာတန်ပေါင်းတောင်းချီပြီးအိတ်ထဲထည့်ထားတယ်လို့ခန့်မှန်းနိုင်ပါတယ်။ကျောက်စိန်ငွေကိုအခွန်ကောက်ယူပြီးဒိုင်းပြည်အတွက်သုံးနိုင်ဖို့အလွန်အရေးကြီးပုံကို Harvard တက္ကသိုလ်ပါမောက်ခ David Dubiche က A Grand Bargain ဆိုတဲ့စာရန်းကိုလွန်ခဲ့တဲ့ဩဂုတ်လကထုတ်ထားပါတယ်။ဒီကိစ္စမှာစစ်တပ် NLD အစိုးရဒိုင်းနာလက်နက်ကင်နဲ့ကျောက်စိန်လုပ်ငန်းရှင်တွေသဘောတူချက်ရယူဖို့လိုပါတယ်။
ရင်းရင်းရေးတည်မြဲဖို့နဲ့ဖက်ဒရယ်သဘောတရားမှာအနှစ်သာရရှိဖို့အတွက်ကြောက်စိမ့်ထုတ်ယူနေတဲ့အင်အားစုတွေနဲ့ NLD အစိုးရတို့သဘောတူချက်ရယူဖို့လိုအပ်နေပြီလို့ဒေးဗစ်ဒါပီချီကအကြံပေးထားပါတယ်ထုတ်ယူတဲ့ကြောက်စိမ့်ပေါ်မှာ50ရာခိုင်နှုန်းအခွန်စည်းကြက်လို့ရရှိလာမဲ့ဝင်ငွေကိုဘယ်လိုခွဲဝေသုံးစွဲမယ်ဆိုတာကိုအခွန်မကောက်မီကတည်းကကြိုတင်သဘောတူချက်ရယူဖို့လိုတယ်လို့ဆိုပါတယ်ကျောက်စိမ့်ကိုလက်လွတ်လိုက်ရတဲ့စစ်တပ်အတွက်အစိုးရအဆုံးစီတိုးပေးရပါလိမ့်မယ်တဲ့အလုတ်လုံနေတဲ့ KIA နဲ့အခြားလက်နက်ကိုင်အဖွဲ့ဝင်ဟောင်းတွေအတွက်လက်စားပေးရမှာကျောက်စုံဒုံကိုတုံးနိုင်ပါတယ်ကျောက်စိမ့်ထွက်တဲ့ကချင်ပြည်နယ်ဟာလူကြီးအချိုးတဲ့ပူပြီးတင်ရစတာငွေဝေစုရဖို့နဲ့အခြားဒေသတွေလည်းအချိုးခံစား권ရှိဖို့အမှတ်ခံရပါလိမ့်မယ
်ဒေါ်စုခေါင်းဆောင်တဲ့ NLD အစိုးရလက်ထက်မှာဥပဒေစည်းမျဉ်းတွေပြောင်းလဲမှစိုးရိမ်နေတဲ့အတွက်2015မှာကြောက်စိမ့်ထုတ်ယူတဲ့ပမာဏဟာ2014ထက်နှစ်ဆကျော်လောက်ပိုများနေပါတယ်။ဒါကြောင့်2015မှာကြောက်စိမ့်ဝင်ငွေဟာအနည်းဆုံးဒေါ်လာတန်း3000ကျော်ရှိမယ်လို့ခန့်မှန်းနိုင်ပါတယ်။ဒီလောက်များပြားတဲ့ကြောက်စိမ့်ငွေကိုမှန်မှန်ကန်ကန်အသုံးမပြုနိုင်ရင်တော့ငြိမ်းချမ်းရေးတည်ဆောက်ဖို့နဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်အခက်အခဲရှိမယ်လို့ဒေးဗစ်ဒါဘီချေကဆိုပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားထောက်ပံ့မှုနှစ်ခုပေါင်းထက်တယံဇာတဝင်ငွေကများနေတာသိကြပါတယ်။ဒါပေမဲ့ဒီငွေကိုတိုင်းပြည်အတွက်မသုံးနိုင်တာဟာပြဿနာဖြစ်ပါတယ
်။ဖက်ဆန်နဲ့ပုဂ္ဂလိကကုမ္ပဏီတွေတူလောင်ထားတဲ့ကြောက်စိမ့်တန်ချိန်ဟာ5000လောက်ရှိပါတယ်။နေပြည်တော်ယန္တနာပြပွဲမှာတန်ချိန် 2000 ဖြန်းပြနှုန်းနဲ့နှစ်ချိန်ချင်းပါတာမို့ဒုဖော်မှုရပ်ဆိုင်းလိုက်ရင်တောင်ရောင်းဝယ်နေဟုမှဖြစ်ပါတယ်။ကုန်ကျစရိကရောင်းရတဲ့ငွေ100ခန့်နှုန်းသာရှိတာမို့အမြတ်များတဲ့လုပ်ငန်းဖြစ်ပါတယ်။ဒါပေမဲ့အစိုးရကောက်ခံထားတဲ့ကြောက်စိမ့်ကွန်ဟာ300ခိုင်နှုန်းသာရှိလို့အလွန်နည်းနေပါတယ်။ကြောက်စိမ့်ငွေ65ရာခိုင်နှုန်းကိုတရုတ်နဲ့ဝါကုမ္ပဏီတွေကရရှိပြီး KIA က5ရာခိုင်နှုန်းစစ်တပ်နဲ့ခရိုနီအတိုင်းဝိုင်းက18ရာခိုင်နှုန်းနဲ့ကုန်ကျစရိတ်က10ရာခိုင်နှုန်းဖြစ်ပါတယ်။ကြောက်စိမ့်ကွန်ကို50ရာခိုင်နှုန်းကောက်ခံနိုင်မယ်ဆိုရင်ဒေါ်လာတန်း4000နှစ်စဉ်ခွဲဝေပေးနိုင်လိမ့်မယ်လို့ဒေးဗစ်ဒါဘီချေကတွက်ပြပထားပါတယ်။ဒီတိုင်းဆိုရင်နိုင်ငံခြားကငွေချေးစရာမလိုတော့တဲ့အခြေအနေကိုရောက်သွားပါလိမ့်မယ်။ကြောက်စိမ့်သဘောတူချက်ကိုမရယူနိုင်ဘူးဆိုရင်အချုပ်ချာအာဏာဆုံးရှုံးတာမျိုးကိုတောင်းတွင်းနိုင်မယ်လို့ဆိုပါတယ်။တကယ်တမ်းငြိမ်းချမ်းရေးတည်ဆောက်ခြင်းနဲ့ဆိုရင်မြန်မာအာဏာပိုင်တွေဟာလဝကြီးအုပ်ချုပ်ကိန်းတာတွေကိုကြော့ပေးပြီးဝေစားမျှစားလုပ်နိုင်အောင်ကြိုးပမ်းတင်ကြောင်းဒေးဗစ်ဒါပီချီကအကြံပေးထားပါတယ်ခင်ဗျာ။
ဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့တင်ဆက်ထားတဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ဒုတိယပိုင်းစီစဉ်ကြရင်တော့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်နဲ့ပတ်သက်ပြီးဆွေးနွေးထားတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုပြန်လည်နားဆင်ရဖို့ရှိပါတယ်အခုတော့ American Style Indian 3အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်ရှင်ဒေါ်လာလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
ကုံလွန်ခဲ့တဲ့နှစ်ရဲ့အဆိုအကောင်းကိုပြန်ပြောင်းသုံးသပ်ပြီးဒီလာမယ့်နှစ်မှာတော့ဘာတွေလုပ်မလဲဆိုတာကိုမှန်းထားကြသူတွေကတော့ရှိကြမှာပါဒီလိုအခြေအနေမျိုးမှာအသုံးပြုနိုင်မယ့် idiom အသုံးကတော့
take stock of
ဖြစ်ပါတယ်စာလုံးပေါင်းက T A K E take ယူတာ S T O C K stock လောင်ထားတာသိမ်းဆည်းထားတဲ့ကုန်စည်တွေလို့အဓိပ္ပာယ်ရပါတယ်။စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကျန်ကုန်ပစ္စည်းတွေဘယ်၍ဘယ်မျှရှိတယ်ဆိုတာကိုသိရအောင်စီးရင်ကောက်ကြည့်တဲ့သဘောဖြစ်ပါတယ်။ idiom သဘောမှာတော့ဖြစ်ခဲ့တဲ့အခြေအနေကိုအရှိအရှိအတိုင်းသုံးသပ်ကြည့်တယ်ဆိုတဲ့အဓိပ္ပာယ်ဆောင်ပါတယ်။နှစ်သိရောက်လာတဲ့အခါလူအများလုံနေကြထုံးစံတိုင်းပေါ့ရှင်။အခုမိဘတူအနေနဲ့သူတို့မိသားစုပြီးခဲ့တဲ့နှစ်အခြေအနေကိုဘယ်လိုပြန်လဲသုံးသပ်ကြည့်ရဆိုတဲ့အကြောင်းက George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Taking stock, I can say it was a good year. Both of us got promotions in our jobs. We bought a new house at a low interest rate, and our son Joe got into a good college.
ဖြတ်တန်းလာခဲ့တာတွေကိုပြန်ပြီးသုံးသပ်မယ်ဆိုရင်နှစ်ကောင်းတစ်နှစ်လို့ပြောနိုင်ပါတယ်။ကျွန်တော်တို့နှစ်ဦးစလုံးကိုယ့်အလုပ်တွေမှာရာထူးအသီးသီးတက်ခဲ့တယ်။အတိုးနှုန်းနည်းနည်းနဲ့အိမ်သစ်တစ်လုံးကိုဝယ်နိုင်ခဲ့တယ်။ပြီးတော့ကျွန်တော်တို့ရဲ့သားဂျိုကလည်းကောလိကျောင်းကောင်းကောင်းတစ်ခုမှာဝင်ခွင့်ရခဲ့တယ်လေလို့အထိပ္ပာယ်ရပါတယ်။ဒုတိယထင်ပြမယ့် idiom အသုံးကတော့
second wind
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက S-E-C-O-N-D, second, dutia, W-I-N-D, wind, le, longa o dewe garo, dutia taito le boshin. Christmas atwe alu ye zewe twekhe jaya ga, che gong lepan chane jadu dwe ha, Christmas alu ma, ze cha yao na dwe go, gong tai dwe ma, twa wege jadu phipare. Dilo da jo piang we jara ha, apie dang we deku ala bawe. အာသွန်ပြေရမှာမောပြေအသက်ရှူမှုဖြစ်လာတဲ့အခါခဏနာအမောလေးပြေတလို့ဖြစ်ရောပြန်ဆက်ပြေးတဲ့သဘောပေါ့ရှင်။တနည်းအားဖြင့်တော့နောက်တစ်ခါပြန်ဆနိုင်ဖို့အားမွေးနိုင်တဲ့သဘောဖြစ်ပါလေ။ George Group ပြေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It's a good thing there's a whole week between Christmas and New Year. That gives me a chance to catch my second wind.After Christmas parties, and be ready to celebrate all over again.
Christmas ni niti guja ma, trinda ba long chain shi ni da, han cha lai da bia. Christmas party dui bi ma anaya bi, na wet we, bian sinwe nain bu, amwe nain ne akuin la, ya ge da bo lu, debe ya ba de. Christmas party ru, niti gu party ru gu, twa bi abyo ji, byo ge ja de, su yin be,တင်စားအသုံးပြုနိုင်တဲ့ idiom အသုံးက
have a ball
ဆိုတာပဲဖြစ်ပါတယ်အစာလုံးပေါင်းက h a v e have ရှိတာ b a l l ball ဒီနေရာမှာ ball ဆိုတဲ့အဓိပ္ပာယ်ကိုရှင်းပြရမယ်ဆိုရင်တော့ b a l l e r bully ဆိုတဲ့ပြင်သစ်ကဆင်းသက်လာတာဖြစ်ပြီးစုံတွဲကတာလို့အဓိပ္ပာယ်ရပါတယ်ပြောလွန်းလို့ထကကြတယ်လို့ကျမတို့မြန်မာမှာပြောစမှရှိတယ်လို့ပေါ့ရှင်အလားတူပါပဲ have a ball ဆိုတဲ့ idiom အသုံးရဲ့အဓိပ္ပာယ်ကလည်းစိတ်လွတ်ကိုလွတ်ပျော်ရွှင်ကြတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်ပြီး George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We all had a ball at our neighbor's new year party everybody was in a festive mood and we ate drank and danced all night. Even the sudden snowstorm didn't spoil our good time.
ကျွန်တော်တို့အင်းကြီးချင်းမိတ်ဆွေတွေနဲ့နှစ်သက်ကူပါတီမှာကျွန်တော်တို့အားလုံးအပျော်ကြီးပျော်ခဲ့ကြတယ်။လူတိုင်းကစိတ်လွတ်ကိုလွတ်နဲ့စားကြတောက်ကြကခုန်ကြတာတညလုံးပါပဲ။မမျှော်လင့်မဲကြခဲ့တဲ့နှစ်မုန်တိုင်းကတောင်မှကျွန်တော်တို့ရဲ့ပျော်ရွှင်မှုကိုဘယ်လိုမှမဖြတ်နိုင်ခဲ့ပါဘူးဗျာလို့အထိပ္ပာယ်ရပါတယ်။ဒီတဲ့ပတ်တွေတော့ရှင်များကိုတင်ပြခဲ့တဲ့ idiom အသုံးတွေကတော့
take stock of second wind have a ball
တို့ဖြစ်ကြပါလေ။နောက်တဲ့ပတ်မှာလည်းတင်ပြပေးဦးမှာမို့စောင့်မျှော်နှาศင်ကြပါရှင
်။ဒေါ်လာတန်စီစဉ်တင်ဆက်တဲ့ American Style Idiom သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါလေရှင်။တော်တာရှင်များရှင်VOA ကအခုလိုထုတ်လွှင့်နေတဲ့ Radio Season တွေအပါအဝင်ရုပ်မြင်သံကြား Season တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်သလို VOA ရုပ်မြင်သံကြား Season ကိုလည်းညနေ 9:00 မှာ Asia Set 7ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါလိမ့်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန် နေ့လယ်12နာရီကနေညနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019 January လ10ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်ရှင်အခုလိုင်းနိုမီတာ32 40နဲ့49အပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာဆိုရင်တော့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်နဲ့ပတ်သက်ပြီးတော့ဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။ထုတ်လုပ်သူမဆုမွန်နဲ့အတူကိုအောင်လွင်ဦးကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
တော်ရရှိမှာခင်ဗျာလူလူကသူတို့ရဲ့မချေနှက်ချက်တွေကိုပြီးခဲ့တဲ့နေ့ထဲလွှတ်တော်ကိုတိုင်ကြားတဲ့နေရာမှာထောက်ဝက်ကျော်လာတရားစီရင်ရေးနဲ့ပတ်သက်နေပါတယ်တိုင်ကြားစာရေးထဲမှာတော့တရားရုံးဆုံးဖြတ်ချက်တွေတရားရုံးဝန်ထမ်းတွေတရားစီရင်မှာနှောင့်နှေးကြံ့ကြံ့မှုတွေကိုမချေနှက်တာတွေပါပါတယ်တရားဥပဒေစိုးမိုးရေးကိုဦးစားပေးဖို့ကြိုးစားနေတဲ့အယက်သားအစိုးရလက်ထက်မှာတရားရေးကဏ္ဍကိုမချေနှက်ချက်တွေပေါ်နေတာဘာကြောင့်များလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့ပြည်နယ်ဆွေးနွေးဖို့ကျွန်တော်တို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နိုးဝဲအမြင်တွေကိုကြားချင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအမျိုးသားလွတ်တော်အမတ်၈နှစ်ကြီးဦးအောင်သိန်းနောက်တစ်ခါမြန်မာနိုင်ငံ၈နှစ်မြောက်ခွင့်ရက်ကဦးသိန်းတန်ဦးလို့ဖြစ်ကြပါတယ်ဆိုတော့ဒီအထက်လွတ်တော်ပြည်သူလို့ရတိုင်ကြားစာဆိုင်ရာကော်မတီကိုဒီပြီးခဲ့တဲ့နေ့ထက်မှရောက်လာတဲ့တိုင်စာပေါင်း၄000ကျော်မှာဒီ2000ကျော်တရားစီရင်ရေးကိုမကျေနပ်တဲ့ကိစ္စတွေဖြစ်နေတယ်လို့ကျွန်တော်သိရပါတယ်ဆိုတော့တကယ်တော့ဒီလွတ်တော်တွေကိုရောက်မလာတဲ့ကိစ္စတွေလည်းအများပြားရှိနေမယ်ဆိုတာကတော့သိကြပါတယ်ဆိုတော့ဒီပြဿနာကဘလောက်ထိအောင်များဟိုကြီးမားနေပြီလဲအရင်ဆုံးဒီရှင်းနေဥအောင်သိဆွေးနွေးပြပါဦးခင်ဗျာ
တရားစီရင်ရင်ပတ်သက်ပြောမယ်ဆိုရင်တော့ဗျာရှင်းပြောဒီနေ့ကျွန်တော်တို့အစိုးရကိုယ်တိုင်ကကျွန်တော်လွတ်တော်ပိုင်းဆိုင်ရာဟောအခြေရေးဝင်ကင်တွေဆောင်ရွက်နိုင်တောက်တဲ့အနေအထားမျိုးကျွန်တော်မတွေ့ရသေးဘူးပေါ့နော်အဲ့တော့တရားစီရင်မှုတွေကကျွန်တော်အောက်ခြေရာဆိုင်ဟိုအထက်ကြီးပေါ့ဗျာဆိုတော့အဲ့ဒီတရားမကင်းနိုင်တဲ့အနေအထားမျိုးတွေပုံစံမျိုးစုံနဲ့ရှိနေသေးတယ်ဆိုတာတော့ကျွန်တော်တွေ့မြင်နေရတယ်။ဒါပေမဲ့ဒီဟာကိုဘယ်လိုဖော်ထုတ်ပြီးတော့ဘယ်လိုပြုပြင်ပြောင်းလဲသွားရမလဲဆိုရဲစဉ်းစားမယ်ဆိုရင်တော့အရှိရှိရှိသုံးသပ်သွားလိမ့်မယ်လို့ကျွန်တော်အဲ့လိုထင်ပါတယ်။ဘာဖြစ်လို့ဆိုတော့ဒီတရားဥပဒေစိုးမိုးရေးဆိုရဲရန်တရားကြီးကိုကင်ကြွယ်ဖို့ဆိုတာအဲ့ဒီဟာကိုနောက်မီးပြန်ဆွဲခြင်းရဲ့ပုံကိုအချို့တွေလည်းရှိနေတယ်။နော်အဲ့ဒီလိုကျွန်တော်တို့နောက်မီးပြန်ဆွဲခြင်းရဲ့ပုံကိုရှိနေတယ်လို့တရားစီရင်ကိုကျွန်တော်တို့ဒီဖိချာပိုင်ပိုင်နိုင်နိုင်ကင်တွဲနိုင်နဲ့နော်ဥစ္စာလွှမ်းမိုးနိုင်နဲ့နော်တက်မှတ်ပြနေတဲ့ပုံကိုမရှိသေးဘူးလို့ပြောရင်မမှားဘူးလို့ဆိုရမှာဖြစ်ပါတယ
်။ဟုတ်ကဲ့ပါနောက်ကျွန်တော်ဒီမြန်မာနိုင်ငံရှင်းနေမြတ်ကွန်ရက်ကဦးသိန်းသန်းဦးရဲ့သဘောထားလည်းပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ဗျာဟိုဘူးပုံမှန်လည်းလည်းပြောရရင်တော့ဗျာဟိုကျွန်တော်တို့စနစ်ကလွဲရနေတာပေါ့နော်ဒီခုကျွန်တော်တို့လက်ရှိတရားစီရင်စနစ်ကအခုလူလူကအစ်အမှန်ရွေးချယ်တင်ပြလိုက်တယ်လူလူဆိုတာတက်လာတော့လဲပဲတရားစီရင်စနစ်ကြီးက2008ဖွဲ့စည်းပုံချင်ရဘူးဒီအောက်မှာဆက်အနာကျင်နေရဲ့အလိုကျဖွဲ့စည်းထားကြတဲ့တရားစီရင်ဖြစ်စနစ်ဖြစ်တဲ့အခါကျတော့အခြေခံအစလွဲနေတာပေါ့နော်ကျွန်တော်တို့ကပန်းတစ်ကိုအိုးတက်မှာမဆိုင်နိုင်ဘူးကျွန်တော်ကပန်းတစ်ကိုအိုးခေါင်းမှာသွားဆိုင်နေရတယ်တော့တကယ်တော့နှစ်တစ်ကျိုးအတာအိုးမှာခေါင်းရမ်းပန်းနေမဆိုင်ဘဲနဲ့ကျွန်တော်အောင်းတပီပန်းဆိုင်ရမှာပေါ့နော်အခုကကြတော့ထိတ်ဆုံးအထိဒီတရားစီရင်စနစ်ဒါလူပုဂ္ဂိုလ်ရာပြောတာမဟုတ်ပါဘူးစနစ်ရဲ့ယူရချက်ကစစ်အာဏာရှင်စနစ်ကိုကြားကန်ပြီးတော့စစ်အာဏာရှင်စနစ်ကိုကာကွယ်ပေးပြီးတော့စစ်အာဏာရှင်စနစ်ကိုတိုက်ခိုက်တဲ့ဒီလိုစီအင်အားစုကိုဖိနှိပ်ချုပ်ချယ်တယ်ဆိုတော့ရန်နေရာမျိုးတတ်ဆင်ထားတဲ့အခါကျတော့အခြေခံကလွဲတဲ့အခါသူတို့ဟာဟိုပြည်သူတွေကိုကိုစားပြုပြည်သူကြိုးစည်းဝါကိုစားပြုတော့မလုံနိုင်ဘူးဒါစနစ်အခြေခံဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီမှာတောတရှင်နေကျွန်တော်တို့ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံစံလေးရှိပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီ Facebook ကနေတစ်ဆင့်ကျွန်တော်တို့ဟို comment တွေပေးထားရလည်းရှိပါတယ်ဒီထဲမှာတရားကတော့ဒီကိုအန်ဒိုဟာမင်းဆိုပြီးတော့ဆိုတဲ့ account နဲ့ကျွန်တော်တို့ပို့ထားတာ စာလုပ်တစ်စောင်ဖတ်ပြခြင်းပါတယ်။သူကတော့မြန်မာပြည်မှာနေတဲ့လူတွေသိပါတယ်။အစိုးရအသစ်ကိုပြောအောင်ဆိုရင်လည်းအစိုးရအသစ်မှာလုတ်ပိုင်ခွင့်ကိုပြန်ကြည့်ရမှာပါတဲ့။တပ်မတော်ကအရေးကြီးတဲ့ဝန်ကြီးဌာန၄ခုကိုနေရာယူထားတယ်။တရားရေးမှန်တယ်ကောင်းဖို့ဆိုရင်တော့ပြည်ရေးကိုအစိုးရအသစ်လက်ထက်ကိုအပ်လိုက်ပါတဲ့။ဒါဆိုရင်ကောင်းသွားမှာပါပဲဆိုပြီးပြောပါတယ်ဆိုတော့ဒီဟိုအစိုးရတည့်ရပြောင်းသွားရုံနဲ့အစသာရေရပြောင်းမသွားနိုင်ဘူးဆိုတော့သိကြပါတယ်အထူးသဖြင့်ကတော့ဒီမြန်မာနိုင်ငံလိုနှစ်ပေါင်းများစွာချွတ်ချုံကြတဲ့တိုက်ပြည်မျိုးမှာတရားစီရင်စနစ်ကလည်းယိုယွန်းခဲ့ရတာပါဆိုတော့ဆက်စွာဥအောင်သိန်းလည်းပြောပါတယ်နောက်ဦးသိန်းတန်းဦးလည်းပြောပါတယ်ကျွန်တော်တို့ဒီဟိုစနစ်ရဲ့အားနည်းချက်တွေရှိတယ်ဆိုတော့ဒီနေရာမှာကျွန်တော်တို့စနစ်ရဲ့အားနည်းချက်တွေဆိုတော့ဘယ်ပိုင်းတွေမှာအဓိကအားနည်းနေလဲဆက်စွာလူမျိုးပြောတဲ့ဟိုပေါ်လေတော်တော်ရှင်တယောက်မှတ်ချက်ပေးသလိုပေါ်လေဒီလိုမျိုးဟိုပြည်ရေးဌာနကဒီတက်ကထိန်းချုပ်မှုတွေအောက်မှာရောက်နေတာမျိုးကြောင့်လားဘလို့အခြေအနေမျိုးတွေကအကြောင်းတရားစီရင်မှာဟိုလုံနိုင်ခိုင်နိုင်တဲ့အခွင့်မတားပဲဖြစ်နေရတာလေဥအောင်သိအရင်ဆွေးနွေးပြပါဦ
းအခုကကျွန်တော်တို့ကညာဟိုတရားစီရင်စနစ်ပိုင်းကိုသွားမယ်ဆိုရင်တရားရုံးပိုင်းကိုအမှုတက်လာတာဘယ်ကစတဲ့လဲဆိုရဲဘက်ကစတဲ့တဲ့အမှုချင်းပေါ့ဗျာအဲရဲကဘယ်ကလာတယ်လဲဆိုတော့ပြည်ရေးဌာနရဲ့ပြည်ထောင်စုဝန်ကြီးဌာနရဲ့လက်အောက်မှာဖြစ်နေအပြည်ထောင်စုဝန်ကြီးကကျွန်တော်တက်ကပုဂ္ဂိုလ်ဖြစ်နေအဲ့တော့အဲ့လိုအစင်းစင်းဆင်းလာတာပေါ့လीနော်အဲ့တော့ရဲနေမှုဆွဲကျင်လာပြီးဆိုတဲ့အခြေအနေမျိုးရောက်တဲ့အခါကျတော့တရားရုံးပိုင်းဆိုင်ရာကရဲကျင်တဲ့အမှုမှာသူကနှစ်ပိုင်းရှိတာလေအဲတကယ်နိုင်ငံရေးသဘောဆန်တဲ့အမှုအခင်းမျိုးဆိုရင်အဲသူတို့အဲဟောဘောရဲကျင်တဲ့ဆောင်ရွက်မယ်ပေါ့ဗျာနိုင်ငံရေးရမှုတဲ့ကိစ္စမျိုးတွေဆိုရင်အဲသူတို့ပုံမှန်မျိုးစုံနဲ့လက်ပေးလက်ယူရှိတယ်လို့ကျွန်တော်ပြောမှာဖြစ်တယ်။အဲလက်ပေးလက်ယူကဘယ်လိုပုံစံနဲ့အပေးယူလုပ်ကြလဲဆိုတော့ဆိုရပါစို့ထောင်နဲ့သုံးနှစ်တိချနိုင်တယ်ဆိုရင်တစ်နှစ်လဲချလို့ရတယ်။နော်ဟိုနှစ်နှစ်လဲချလို့ရတယ်သုံးနှစ်လဲချလို့ရတယ်။အဲချမှတ်နိုင်တဲ့ထောင်နဲ့ပေါ်မှာအပေးယူဆိုတာပေါ်ပေါက်လာနိုင်တာပဲဗျာ။အဲ့တော့အဲ့ဒီဟာကိုစောင့်ကြည့်လေးလာဖို့ဆိုရဲအဖွဲ့ကြီးရလဲကျွန်တော်ရှင်မှာမရှိဘူးအဲ့စောင့်ကြည့်လေးရတဲ့အဖွဲ့ထားပြန်တော့လဲအဲ့စောင့်ကြည့်လေးလာရေးအဖွဲ့ဟာကျွန်တော်ဥပဒေသဘောသဘာဝကိုလဲအတန်အတန်အတော်တန်သိဖို့လိုအပ်ပါတယ်အဲ့တော့ကျွန်တော်တို့ကဒီကနေ့ပြောနေတာတရားစီရင်ရန်ရာကြီးကိုပြုပြင်ဖို့ဆိုရင်ကျွန်တော်ဖွဲ့စည်းပုံကိုသွားထိတွေ့ဖို့လိုအပ်တယ်အဲ့ဖွဲ့စည်းပုံမှာကျွန်တော်တို့ရဲ့နိုင်ငံရဲ့ဖွဲ့စည်းပုံမှာကဒီကျွန်တော်တို့ဝန်ကြီးဌာနတခုပဲ့နေတယ်အဲ့ဒါဘာလဲဆိုတော့တရားရေးဝန်ကြီးဌာနမရှိတဲ့ကိစ္စပဲတရားရေးဝန်ကြီးဌာနက admin သဘောမျိုးနဲ့တရားကြံကြွေပြီးတော့ကျွန်တော်တို့ဒီဘက်ကတရားစီရင်စက်တက်ကိုဆောင်ရည်နေတဲ့ပုဂ္ဂိုလ်ဆောင်ကြည့်လေးလာနိုင်တဲ့လုပ်ငန်းတွေအခေါ်ထုတ်နိုင်တဲ့ဆိုတဲ့အဆင့်မျိုးတွေဟာဒီနေ့ကျွန်တော်တို့မရှိနိုင်ဘူးသူတို့က series like ဘာလဲသဘောမျိုးဖြစ်နေတာအဲ့ဆရာတဲ့နဲ့ကျွန်တော်တို့ဟိုဘယ်လိုခေါ်လဲ lesson ကမ်းပြီးတော့ဆောင်ရွက်လीရတဲ့အတိုင်းအတာမျိုးဖြစ်နေသေးတယ်ဆိုတာကျွန်တော်တွေ့တယ်အဲ့တော့ကျွန်တော်ကဖွဲ့စည်းပုံမှာဖွဲ့စည်းပုံမှာကိုနိုင်ကကျွန်တော်တို့ကတရားရေးဝန်ကြီးဌာနမရှိဘူးအဲ့ဖွဲ့စည်းပုံဟာဘာပဲပြောပြုပြင်ပြောင်းလဲဖို့လိုအပ်နေတယ်ဆိုတာလည်းကျွန်တော်ပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီပေါ်လေတရားစီရင်ရေးမှာတိကျလွတ်လပ်မှုအပိုင်းမှာလည်းမေးခွန်းထုတ်တာတွေတော်တော်များများရှိကြပါတယ်ဆိုတော့ဟိုတရားစီရင်ရေးမှာဒီအရေးကြီးတဲ့ရဲတပ်ဖွဲ့ဆိုရင်လည်းတက်အောင်မှာရှိနေတယ်တချို့တက်နဲ့ပတ်သက်တဲ့အမှုတွေမှာဆိုလည်းလွတ်လပ်စုံစမ်းတာအရေးယူရရင်မလုံနိုင်ဘူးဆိုပြီးပြောရတယ်လည်းရှိပါတယ်ဆိုတော့တရားစီရင်ရေးမှာဟိုကန့်သက်ချက်အရာဟိုပေါ်လေအဲ့လိုမျိုးဟိုဖွဲ့စည်းပုံအရာဖြစ်နေတဲ့ကန့်သက်ချက်တွေကဘယ်လောက်များကြီးမားလဲဦးသိန်းသိန်းသဘောထားလဲဆွေးနွေးပြပါဦးခင်ဗျဟုတ
်ကဲ့ဗျာဟိုဒီဖွဲ့စည်းပုံအရာပြောရရင်တော့ကျွန်တော်တို့ဒီပြည်တော်စုတရားထုတ်တော်ချုပ်တရားသူကြီးအပါဝင်ပေါ့နော်ဒီတရားသူကြီးတွေကို impeachment ပေါ့ဗျာပြည်တင်ရှုံချတဲ့အခါမှာသူကတွတ်တော်နှစ်ရက်တွတ်တော်နဲ့တည်းကမြူသားတွတ်တော်ပြည်ပြည်သူတွတ်တော်ဖြစ်ဖြစ်ကိုယ်စလဲလေးဘုံတဘုံကဒီပြည်တင်ရှုံချဖို့တဲ့စုံစားစစ်ဆေးပေးဖို့တောင်းဆိုခွင့်ရှိတာဟုတ်ဗျာအဲ့တော့တွတ်တော်တိုင်းတွတ်တော်တိုင်းမှာလည်းတပ်မတော်ကိုယ်စလဲကလေးဘုံတဘုံပါနေတာဟုတ်ပါနေတော့တပ်မတော်လေးဘုံတဘုံကအချိန်မရွေးဖြုတ်ချနိုင်တဲ့impeach လုပ်ဖို့အတွက်တင်နိုင်တဲ့အနေအထားရှိတော့အဲ့ဒီအကန့်တကတခါရှိနေတယ်ရှိနေတယ်ဖွဲ့စည်းပုံတက်တဲ့အရာတော့သူကဟိုတိုက်ရိုက်ပြထားတာမရှိဘူးဒါပေမဲ့ဥပမာအားဖြင့်ကျွန်တော်တို့ပြည်အောင်စုတရားတော်ချုပ်တရားသူကြီး9ယောက်ရှိတယ်၄ယောက်ကစစ်တပ်ကလာဒါမျိုးဖြစ်နေတယ်ရဲကပြည်ရေးလက်အောက်မှာရှိတယ်နောက်တစ်ခါရှင်းနေကျုံယုံကလည်းပဲပြီးကြလွတ်လပ်တယ်လို့ပြောမရဘူးရှင်းနေကျုံယုံကလည်းပဲကျွန်တော်တို့အရင်ဆုံးကဗိုလ်ချုပ်ကြီးခန့်ခဲ့တာပဲဒါကတဘာဝတော့ကြတယ်ဗိုလ်ချုပ်ကြီးသိန်းစိန်က ဗမာအယူသိစေကြီးလုပ်တဲ့အခါမှာသူတက်ကသူယုံကြည်ရတဲ့လူတွေသူခံပါပေါ့လေဒါကတော့တော့အဲ့ဒီလိုပဲကျွန်တော်တို့ဒီလူလူဆိုးကတက်လာတဲ့အခါကျရင်လူလူဆိုးကအဲ့ဒီဖွဲ့စည်းပုံမှာအချို့အခွင့်အရေးကိုတုံးပြီးတော့7ယောက်ကြီးကျွန်တော်တို့ခန့်လို့ရတယ်ဗျာခု9ယောက်တယောက်ဆုံးတော့6ယောက်ကျန်တ
ယ်
နောက်ထပ်9ယောက်ထပ်ခန့်လို့ရသေးတယ်အဲ့ဒီမှာကျွန်တော်တို့စုစားနိုင်တဲ့အပိုင်းတွေရှိတယ်လို့ကျွန်တော်မြင်တယ်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါကျွန်တော်တို့ဒီမှာသောတာရှင်တချို့ကလည်းဟိုလားလူသဘောထားတွေပေးထားတာရှိပါတယ်ဒီမှာတယောက်ကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါကိုကျော်တန်းဝင်းဆိုတဲ့အကောင့်နဲ့သူကပို့တာပါသူကတော့တရားသူကြီးတွေကအရင်ကအချင်းနေမပြောက်တာလဲပါပါတယ်ပြီးတော့တရားသူကြီးတွေလက်စားလို့ရှိရင်လည်းအေးမြီဝဲထားရည်လဲပါပါတယ်တရားသူကြီးတွေလက်စားလို့ရှိရင်ထိရောက်အေးယူနိုင်မယ်တရားဆက်ဆုနိုင်မယ်အဖွဲ့အစည်းမျိုးစိုးရွားကဖွဲ့ပေးသင့်ပါတယ်ဆိုပြီးတော့လည်းသူကတိုက်တွန်းထားပါတယ်ကျွန်တော်တို့နောက်ဒီသောတာရှင်တွေကျွန်တော်တို့ဆွေးနွေးဖို့အတွက်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းကျွန်တော်တို့အလှည့်ပေးခြင်းပါတယ်။အရင်ဆုံးတော့ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့လူတွေနဲ့များနေတဲ့အတွက်ဟိုတက်နိုင်မြဟိုလူရင်းတူရှင်းကျွန်တော်ဆွေးနွေးပေးဖို့မေတ္တာရပ်ခံခြင်းပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်တို့ဒီကိုစော်ချိတ်ရှိနေပါတယ်။ကိုစော်ချိတ်ကတဲ့ဘောသားကိုဆွေးနွေးပေးပါကိုစော်ချိတ်တူကတော့ဒီမကြသေးခင်ကဒီဟိုဘာအမှုတချို့မှလည်းပဲလိုက်ပါပြီးတော့ဟိုဆောင်ရွက်ပေးခဲ့တဲ့ပုဂ္ဂိုလ်တွေလို့နားလည်ပါတယ်။ကိုစော်ချိတ်တို့တွေ့ရကြုံရသမျှပေါ့ဒီတရားစီရင်ရေးမှာပေါ့ဟိုအလိုမကျနိုင်စရာအခြေအနေတွေဘာတွေများရှိလဲဆိုတာဆွေးနွေးနိုင်ပါလေခင်ဗျာ
။ဟုတ်ကဲ့ကိုဟိုဘောဒီလိုပေါ့ကျွန်တော်တို့ဒီတူဒီနဲ့စက်နဲ့ထိတ်တိုက်ဖြစ်ပြီးဆိုရင်အမြဲတမ်းပဲသူတို့ကပရိုဖော်မစ်ဆိုတော့သူတို့ကကာဘာလုပေးတဲ့တန်းတိစစ်မှုထမ်းချင်ဆိုတဲ့ဥစ္စာနဲ့ကျွန်တော်တို့ကိုတော်တော်လေးအကန့်တလေဖြစ်နေတာပေါ့အဲ့ဒါကျွန်တော်ရဲ့ဒီတူတွေကဒီဘွဲ့ definition ကိုဒီဘွဲ့တော်တော်လေးခေရင်လည်းကျွန်တော်တို့ယူဆတယ်ဒါကြောင့်ကျွန်တော်တို့ဟိုဖြစ်ပြီးသူတို့နဲ့ဖြစ်သက်ဖြစ်ပြီးဆိုရင်အမြဲတမ်းပဲဒီလိုပေါ့ဆိုတော့ဘူလင်းမိတာမှုညတာမှုမရှိဘဲနဲ့တရားစီရင်ရေးမှာအဲ့လိုဆုံးဖြတ်ချက်ထားတာဒီကိုပဲကျွန်တော်တို့တွေးရတာပေါ့
โอเคโอเคကျေးဇူးပါကျွန်တော်တို့ဒီနောက်တူဦးကတော့ကျွန်တော်တို့ဟိုစင်ကူနိုင်ငံကကိုနေဦးလင်းပါကိုနေဦးလင်းရဲ့သဘောထားလဲဟိုလူရင်းတူရှင်ဆွေးနွေးပြပါခင်ဗျာ
လူရင်းတူရှင်တော့ပြောရမယ်ဆိုရင်တော့ဒီနိုင်ငံမှာကျင့်သုံးတဲ့ပုံစံကတော့တရားတကြီးကတရားတကြီးအလုပ်ကိုပဲလုပ်တယ်ဥပဒေပြဌာန်းတဲ့အလုပ်မလုပ်ပါဘူးဒါသူတို့တည်ဝင်ပြောတဲ့စကားတွေရပါဗျာဟိုခတ်တူတူပဲဖြစ်အောင်လို့ပြောတာပေါ့အဲ့တော့တရားစီရင်ရေးလုပ်မယ်ဆိုရင်ပြည်ပြင်းလုပ်မယ်ဆိုရင်တရားတကြီးစီကိုတင်ပြတဲ့အမှုတွဲကင်နဲ့ရှိနေဟောဘာခေါ်မယ်ဆိုတော့ရဲရအရေးကြီးတာပေါ့ရန်ကုန်မှာဖြစ်နေတဲ့ပြဿနာအများဆုံးဟာတရားတကြီးရဲ့ရဲရဲဂျားရဲပွဲစားရဲ့အဲ့ဒီဂျားရဲမှာပလေးနေတဲ့အတွက်တရားစီရင်ရေးဟာအောင်မြင်နေကြအကြောင်းမရှိဘူးလို့ကျွန်တော်ကတော့မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ကျွန်တော်တို့ဒီမှာတချို့သောတာရှင်တွေပြဖို့ထားရည်လည်းရှိပါတယ်ကျွန်တော်ဟိုကတ်တူတူလေးပါပဲတယောက်ကတော့ဒီမေဆုဆိုတဲ့အကောင့်နေ Facebook ကနေကျွန်တော်တို့ပေးထားတာပါ။သူကတော့အဓိကကတော့တရားသူကြီးတွေကတိတိလေးလက်စားပါတယ်။မကွေးတဲ့လူသားမှုတမှုဆိုရင်လည်းဒင်းနေပါတဲ့။နောက်တစ်ယောက်ကကျတော့ပြောပါတယ်။ဟုတ်ပါတယ်အင်းဝအမှုဆိုရင်လည်းဦးလေးကြီးဆိုတဲ့အကောင့်နဲ့ပို့ထားတာပါသူကတော့အင်းဝအမှုပဲကြည်ပါတဲ့နှစ်ခုသွားပါပြီဆိုတော့ဒီလိုပေါ့လေတရားစီရင်ရေးမှာကြန့်ကြာတွေနှောင့်နှေးတာတွေအဲ့လိုမျိုးပေါ့လေဟိုလူတို့ကအားမလိုအားမရတွေလည်းတော်တော်များရှိနေပါတယ်တကယ်တော့ဒီလိုတရားစီရင်ရေးမှာအားနည်းချက်တွေရှိလာခြင်းအပြင်ပေါ့အကျိုးဆက်အနေနဲ့ကတော့ဥပဒေတွေကိုလေးစားလိုက်နိုင်မှုတွေလူလူချားမှာအားနည်းလာနိုင်တယ်ဥပဒေတွေကိုချိုးဖောက်ဖို့ဝင်မလေးတာမျိုးတွေဖြစ်လာနိုင်တယ်ဆိုတော့ဒီလိုအခြေအနေတွေမဖြစ်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ဒီဟိုဓာရီကိုပြုရင်ပြောင်းလဲဖို့ဆိုလို့ရှိရင်ဟိုဘယ်အပိုင်းနေမှာအဓိကအားဖြင့်စပြီးတော့ဟိုအခြေခံချက်ချပြုရင်ပြောင်းလဲဖို့လိုမလဲဟိုဥအောင်တဲ့ရဲ့အမြင်အရင်ဆွေးနွေးပြပါဦးခင်ဗျာ
အခုကျွန်တော်တို့ကတရားဥပဒေစိုးမိုးရေးဆိုပြီးတော့အပန်းထုတ်တယ်ဗျာဆက်တရားဥပဒေစိုးမိုးရေးဆိုတာကလည်းတရားရုံးတစ်ပိုင်းရဲ့ပြီးရဲ့ကိစ္စအတည်းမဟုတ်ဘူးပေါ့နော်အုတ်ချုပ်ရေးရန်တရားကလည်းအဓိကကြတဲ့အပိုင်းကြီးပါတယ်ပေါ့အဲ့အုတ်ချုပ်ရေးရန်တရားအကြောင်းကိုကျွန်တော်ပြောလို့ရှိရင်သောသောလူရဲတပ်ဖွဲ့လူပုဂ္ဂိုလ်ရအခြေခံပြီးတော့စပြီးတော့ဆောင်ရွက်ရဖို့လိုအပ်တယ်ပေါ့အဲ့တော့ကျွန်တော်ဥပမာတစ်ခုအနေနဲ့ကျွန်တော်ပြောပြမယ်ကျွန်တော်လေဘရွန်တောင်ကိုတလုံးမလုံးကကျွန်တော်ရောက်သွားတယ်ကျွန်တော်တို့ဒီမိုးရွပြင်းလေရွာเนาะကျွန်တော်တို့ရဲစခန်းကိုကျွန်တော်ရောက်တယ်ရဲစခန်းရောက်တော့ဒေါက်တာဝိသေစုမှုနဲ့ပတ်သက်ပြီးကျွန်တော်ကပြင်းပြင်းစုံစမ်းတယ်ဆုံးရတဲ့အခါမှာသူတို့ကဒီဥစ္စာဒေါ်ဖင်ဝိသေစီမှုနဲ့ပတ်သက်ပြီးတော့တရားရုံးကနေပြီးတော့ကျွန်တော်တို့ဟိုပါပေမှုသိကင်းဖွင့်တယ်ပေမှုသိကင်းဖွင့်တဲ့အခါမှာအဒေါ်ဖင်ဝိသေစုံနာဟာဓမ္မရာတိုင်းသိစုံနာမဟုတ်ဘူးလို့အဆုံးပြပြလိုက်တာနဲ့ရဲစခန်းကအဲ့ဒါဘဝနှစ်လူသတ်မှုဆိုပြီးတော့ပတ်နံပါတ်နဲ့အမှုထဖွင့်တယ်ဖွင့်လိုက်တာကတစ်နှစ်ကျော်လောက်တော့ကြာနေပြီ ลุงแกเลยชื่อลาลาเวียนะท่องสะชอกคนเนี่ยชื่อลาอ่าบายลาเวียอะไรหมู่ไปไปเลยรู้เปล่าเลยถ้าจนเราบาเพื่อไปไปน่ะเลยเค้าเนี่ยรู้ถ้าจนเราก้มเสียแล้วด่าลูกคุณก้มเสียแล้วสงสัยอยู่ซะเลยอหมู่ผิดเด้เนาะนอกตะคาเค้าเนี่ยเตียรี่ว่าแล้วด่าตําราไว้ปี่ซุ้งน่ะหมูรู้สงสัยซะเลยเออไอ้เราเฉชาปอลุนี่เนี่ย တော်ခင်ဝိပေစုံမှာတနတ်ကြည်ကြံထိမှန်မီပေစုံနေဆိုရဲကျွန်တော်တို့ဒီကျွမ်းကျင်နဲ့เนาะကျွန်တော်မှုရင်းဆရာဝန်တွေအချက်လက်ပေါ်မူဒီတရားရုံးရဲ့အဆုံးဖြတ်ကြီးရှိပါလင်းနဲ့လူသားမှုဆိုပြီးတော့ရဲစခန်းကကျွန်တော်တို့ဆိုင်မျိုးမရဲစခန်းတောက်ကောက်ဝင်ပြီးတော့ဘာဖြစ်လို့အဲ့ဒီမှုကိုမှားရင်မှုပိတ်တာလဲဘယ်သူကမှားလဲတော်ခင်ဝိပေရာမှားလာတာပြည့်တဲ့အဖွဲ့ကြီးရဲ့ဒီဝန်ပေါင် ဟိုမဖြစ်မဖို့ပြနိုင်မင်းနဲ့မှိုင်းမှုဆိုပြီးသတ်မှတ်တယ်အဲ့တော့မှိုင်းမှုကိုခင်ဗျစကားမှုသတ်မှတ်လို့ရတာကျွန်တော်မြင်တော့ခရိုင်ဥပဒေရရှိနေခရိုင်ရေမှုရရနေပြီးတော့ဒီမှုကမှိုင်းမှုဆိုပြီးတော့ညွှန်ကြားရတဲ့မှိုင်းမှုနေနဲ့ပိတ်သိမ်းပါတယ်ဆိုပြီးတော့ဟိုလက်ရှိရှိနေတဲ့စကားမှုကဖြစ်ပါတယ်ဗျာအဲ့တော့ခဏလို့စဉ်းစားကြည့်လေ
လူတရားလုံးခင်ဗျဇနတ်ကြီးတာအချိန်မှမပြေဆုံးနေဆိုတာခင်ဗျဟိုးလေးတို့ဖြစ်နေမှုကြီးကမှားယွင်းမှုဆိုပြီးတော့ကျွန်တော်တို့နိုင်ငံကအဲ့ဒီလိုအခြေခံကြတဲ့ရေးစခန်းအစဖြစ်နေတရားရုံးကပါလို့မလဲကျွန်တော်ကမေးရပြီဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဒီမှုနဲ့ပတ်သက်ပြီးတော့ကျွန်တော်ကစာကျွန်တော်တရားရုံးကြီးတက်ပြီးတော့ကျွန်တော်ဖော်ထုတ်ရမယ့်တာဝန်ကကျွန်တော်ရှိနေမှာလဲတာဝန်ရှိတ
ကျွန်တော်တို့ဖတ်ပြခြင်းပါတယ်မက်ဒီတန်ဟိုကျွန်တော်စာဆောင်ရှိပါတယ်ချက်ဖတ်ပြပေးပါ
ဟုတ်ကဲ့ပါရှင်ပထမတစ်ခုကတော့ဆမ်မြူဘာချိုဆိုတဲ့နာမည်နဲ့ရေးသားပြဖို့ထားတာပါသူပြောထားတာကတော့မြန်မာနိုင်ငံတရားစီရင်ရေးကတော့မြို့နယ်ခရိုင်တိုင်းတရားရုံးမပြောနဲ့အထူးယူခံစုံညီတရားစီရင်တာတော့မှပဲဥပဒေကိုနားမလည်လားအဂတိလိုက်စားတာလားဆိုတာကတော့တရားသူကြီး9ယောက်နဲ့ဖျားပဲသိမယ်ဥပဒေကိုကြော်ခံပြီးပတ်စံပေးတဲ့အမှုတွေကိုအနိုင်ပေးတဲ့အမှုတွေလည်းအများကြီးပဲစီရင်ချက်ကိုဖတ်ကြည့်ရင်သိနိုင်တယ်ဒီအဆင့်တောင်ဒီလိုဖြစ်နေမှာတော့တခြားအဆင့်ဆိုပြောမနေနဲ့ဆိုပြီးပြောထားပါတယ်နောက်တစ်ယောက်ကတော့ဝိုင်းလေးဖြစ်ပါတယ်သူကတော့အစိုးရကိုအပုတ်ချနေတာဝန်ထမ်းတွေပါအစိုးရကတရားဥပဒေရှိတဲ့ဝန်ထမ်းကအစိုးရကိုအပုတ်ချနေတာပါအကျင့်ပြတ်တာတွေကခလေးလူကြီးအမြင့်တွင်နေပြီးလူတွေရဲ့စိတ်ထဲမှာညစ်ပတ်တာလိမ့်ညာတာလဲတာလို့ထင်နေတာကအခြေခံအမှားပါပဲအဲ့ဒါတရားသူကြီးတွေမကဘူးလူတိုင်းပါပဲဆိုပြီးပြောထားတာပါ
โอเคเจซูပါကျွန်တော်တို့ဒီတောထရှင်တယောက်လည်းရှိနေပါတယ်သူကတော့မွန်ပြည်နယ်ကကိုလေးငယ်ဖြစ်ပါတယ်ကိုလေးငယ်သဘောထားကိုလည်းတက်နေမြလူရင်းတူရှင်ဆွေးနွေးပြပါခင်ဗျာ
ကျွန်တော်တို့နေလဲကြည့်ရတာကတရားစီရင်ပိုင်းဆိုင်ရာမှာဝင်ရောက်ဆက်ပတ်မှုတွေများတယ်လို့မြင်ပါတယ်ဥပမာဟိုရဲမဲဆိုရင်လည်းရဲမဲပါလနာပြတ်မဲ့သူတွေအောက်ကျောင်းရေးပိုင်းဝင်ဆက်တာတို့အဲတရားသူကြီးဘက်ဆိုလည်းတရားသူကြီးဘက်ကိုဟိုပါလနာပြတ်မဲ့လူတွေတုတ်တဲ့အကြီးကြီးပြတ်မဲ့အောက်ကျောင်းရေးပိုင်းဆိုင်ရာသူစီတူဒီမောက်ဝေရှင်ကြီးရှင်တရားပြေကိုကဲဆိုရင်ခုံနီလို့ပြောရမှာပေါ့ဗျာအဲ့ဒါလေဝင်ရောက်ဆက်ဖတ်တဲ့ခါကျတော့ဒီတရားစီရင်ရေးအတခုကဘလို့မှတမာမှမချနိုင်တော့ဘူးနောက်တစ်ခုကတရားလူကြီးတွေကလည်းအော်မြင်းစေချင်တာကလူစိတ်ပြီးပြီးမှန်ကန်တဲ့အမှုကိုမှန်ကန်လို့ဆောင်ရွက်စေချင်တယ်ဟိုမျက်နှာတူတဲ့မျက်နှာနဲ့တူတဲ့ကမျက်နှာပေါ်ပြီးဆိုရင်ဆက်ကငွေကြီးကြီးနဲ့ပိုက်ပင်လို့လက်ထုံလို့ရပေမဲ့လည်းပေးပေမဲ့ကမ်းပေမဲ့လည်းမယူဘဲနဲ့လူသားချင်းပြီးပြီးလူသားချင်းစာလာနဲ့စိတ်တကယ်တရားလူကြီးတယောက်ကြည့်ဝင်တဲ့အညီဆောင်ရွက်တော့ဟိုတရားရေးမှန်တိုင်းကောင်းလာမလို့တော်တော်မြင်ပါတယ်ဗျ
โอเคเจซูပါခင်ဗျာကျွန်တော်တို့ဒီနောက်တူကတော့ကျွန်တော်တို့ဥကျော်လင်းချန်ကင်းမျိုးဟာဖြစ်ပါတယ်ဥကျော်လင်းကတော့ကျွန်တော်တို့အတန်ဖိုင်နဲ့ပေးပို့ပြီးဆွေးနွေးထားတာပါခင်ဗျာ
မြန်မာနိုင်ငံရဲ့တရားစီရင်ရေးနဲ့လက်ပစ်လက်ယူမှုကိုအလင်းအမြန်မကင်တွယ်ခဲ့ရင်ဒီမိုကရေစီစနစ်ကိုတွားဖို့ခြေလှမ်းနေတာနှိမ့်ွက်နေဦးမှာပါတရားစီရင်ရေးမှာအပြစ်ကျူးလွန်သူကိုမှတ်လောက်တားလောက်အောင်အပြစ်ဒဏ်ပေးခွင့်နဲ့တက်တက်ညာညာအပြစ်ဒဏ်ပေးခွင့်ခွဲခြားသတ်မှတ်ထားတာကိုကတရားသူကြီးကိုလက်လာပါငွေပေးဖို့ဖန်တီးထားသလိုဖြစ်နေပါတယ်။တရားစီရင်တာမှာရှင်းလင်းမြန်မြန်မစစ်ဆေးနိုင်မှုတွေကလည်းအမှုရင်ဆိုင်ရသူတွေကိုစစ်ဆင်းရမှုတွေဖြစ်စေပြီးအလင်းအမြန်ပြီးစီအောင်လက်သက်ပကံငွေထွက်ပေါ်လာစေပါတယ်။အရေးချင်းရှိတဲ့ရှင်းနေရဲ့လျှောက်လျဲချက်ထက်တရားသူကြီးရဲ့အဆုံးဖြတ်ကသာအတီးဖြစ်နေမှုကလည်းတရားစီရင်ရေးဟာမြင်ရမတဖြစ်နေရတာပါ။ဘာဖြစ်လို့လဲဆိုတော့အရေးချင်းမရှိပေမဲ့တရားသူကြီးနဲ့ပေါင်းစပ်နေတဲ့ရှင်းတွေကသာတွင်ကျင်နေကြလို့ပါပဲ။တရားသူကြီးနဲ့ရှစ်နှစ်တယောက်နှစ်ယောက်လောက်ကိုအေးအေးယူပြယုံနဲ့မလုံလောက်တော့ပါဘူး။တပြည်လုံးကမြို့နယ်တိုင်းမှာဒီအတိုင်းဖြစ်နေတာအမှုအခင်းနဲ့ကြုံတွေ့ရသူတိုင်းခံစားနေကြရတဲ့ဒုက္ခတွေ ပါပဲတရားစီရင်ရေးကိုစောင့်ကြည့်ရှုတိုင်တန်းလို့ရမယ်လူမှုအဖွဲ့အစည်းတရားကိုနိုင်ငံတော်အဆင့်ကနေလူ့အခွင့်အရေးသမားတွေနဲ့ဖွဲ့စည်းပေးရတော့မှာပါတရားစီရင်ရေးမှာမဟုတ်ပါဘူးမြို့နယ်တိုင်းမှာလက်လာပါယူတဲ့ကိစ္စမျိုးကျူးလွန်တဲ့သူတွေကိုစောင့်ကြည့်တဲ့အရက်ဖက်အဖွဲ့အစည်းတွေဖွဲ့စည်းပေးရပါလိမ့်မယ်နေဒီမှာဖြစ်ပြနေတာကိုဘ ਹੁ ဝါသိရှိဖို့မလွယ်ကူတာမို့ဘ ਹੁ ငါစရက်ွက်ကြေးရွာတွေအထိအစဉ်အဆက်စောင့်ကြည့်ကြည့်ရှုရေးအဖွဲ့တွေလိုအပ်နေပါပြီအမှုကျူးလွန်သူကိုဖော်ထုတ်ရမယ့်အဖွဲ့အစည်းကကျူးလွန်သူနဲ့ပေါင်းစပ်နေတာတွေတတော်ထိတ်ထိန်စောင့်ရှောက်ရမယ့်သူကတခိုးသူနဲ့ပေါင်းစပ်နေတာတွေကိုအောက်ခြေပါအလုံးသိနေကြတာမို့အောက်ခြေမှာတင်တရားဝင်ဖော်ထုတ်ဖို့အဖွဲ့အစည်းတရားလိုအပ်နေပါပြီလို့ပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ကြံခင်းမျိုးကဥကျော်လင်းမှာဆိုတော့ဒီတရားစီရင်အားနည်းခြင်းနဲ့ပြောကြတဲ့အခါမှာဒီစနစ်ကိုအပြစ်တင်တာတွေရှိရဲဆောဆောကလည်းပဲကျွန်တော်တို့ဒီပြင်တဲ့စနစ်ရတဲ့ပုဂ္ဂိုလ်နှုတ်ကလည်းဒါတွေကိုထောက်ပြသွားပါတယ်နောက်တရားစီရင်မှာတာဝန်ရှိတဲ့လူပုဂ္ဂိုလ်တွေကိုတာဝန်ရှိမှုတွေကိုလည်းထောက်ပြရတယ်ရှိပါတယ်ဆိုတော့လူလူကြားမှာတော့ကျွန်တော်တို့ဆောဆောကလည်းဒီသောတာရှင်တွေကကျွန်တော်တို့ဟိုပေးတဲ့စာရည်ထဲမှာလည်းပြောပါတယ်နောက်ဆွေးနွေးရတဲ့လူတချို့လည်းထောက်ပြရတယ်ရှိပါတယ်အဲဟိုသူတို့အများစုကတော့ဒီတာမန်ပြည်သူတွေကြားထဲမှာတော့ဒီလွတ်တော်ကိုတင်တဲ့စာရည်ထဲမှာလည်းဒါတွေတွေ့ရမှာပါဆိုတော့ဘာလဲဆိုတော့ဟိုသူတို့ကတော့သူတို့နဲ့အများဆုံးအဓိကတရားရိုက်ထိတွေ့ရတဲ့တရားရုံးတို့တရားသူကြီးတို့နောက်ဒီဟိုဖန်နစီတဲ့ရဲလိုအာဏာပိုင်တော်ဝင်ရှိတဲ့ပုံကူမျိုးတို့သူတို့ကပို့ပြီးတော့မကျေနပ်တာမျိုးတွေလည်းကျွန်တော်တို့ကတွေ့ရပါတယ်ဆိုတော့ဟိုလက်ရှိတကယ်တရားစီရင်မှာအားနည်းချက်တွေကိုကျွန်တော်တို့ကပြုရင်ပြောင်းလဲဖို့ဆိုလို့ရှိရင်ဒီတရားစီရင်စနစ်မှာပြင်ဖို့လိုနေသလားဒါမှမဟုတ်လူတွေရဲ့အချင်းစရိုက်တွေကိုအရင်ပြင်ကြရမှာလားဘာတွေကိုဟိုအဓိကထားပြီးတော့ဟိုပြင်ဖို့လိုမလဲဥသင်တန်းဦးသဘောထားအရင်ဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့လူရောမူရောတပြိုင်တည်းပြင်ရလို့ယူဆပါတယ်ဘာလို့ဆိုတော့ဒီစနစ်ကကျွန်တော်ကလွဲနေပြီစနစ်ကြီးကလွဲနေပြီအဲ့လိုယူဆရဲခုနကဒီဖွဲ့စည်းပုံစံတွေပါတဲ့အချက်တွေကသုံးတရားကဝင်ပြီးတော့ဖိတ်ချုပ်နိုင်တဲ့အနေအထားမျိုးတွေရှိတယ်။နောက်တစ်ခါလူနဲ့ပတ်သက်လို့ပြောပြန်တော့လည်းပဲကျွန်တော်တို့ကဒီလိုတရားစီရင်တဲ့အခါမှာလူတွေအားလည်းပဲဒီတရားသူတွေပေါ့ဗျာကျွန်တော်တို့ကဟိုတရားရုံးအနေနဲ့ပြောရလို့ရှိရင်တာဝန်ယူမှုတာဝန်ခံမှုပေါ့ဗျာကိုယ်ဆုံးဖြတ်ချက်ပေါ်မှာပြက်ပြက်သားသားတည်တည်ကြည်ကြည်ပေါ့ကိုလုံးမဲ့ပိုင်နေလို့ဆိုစီနေဥပမာအားဖြင့်ကျွန်တော်တို့ပြည်တော်စုတရားတော်ကျုံဆိုတာဒီအမြင့်ဆုံးတိုင်းပြည်မှာအမြင့်ဆုံးတရားရုံးပေါ့ဗျာ UN ရုံးပေါ့ဒီအဆုံးဖြတ်ပဲအဲ့ဒီယုံကိုကျွန်တော်တို့ကအယူငါပြင်စနေတက်လို့ရှိရင်ဟိုကျွန်တော်တရက်ကဒီဇင်ဘာထဲမှာဆောက်လို့ချက်ပေးကြတာဆိုလက်ခံတင်မတင်ကြားနေတာအမှု30မှာတမှုပဲလက်ခံတယ်ဘလောက်လာတာမှုတွေကဟိုဆောက်လို့ချက်ပေးတဲ့ရှင်းနေကားပေါ်ပြမတက်ရသေးဘူးဟိုကပတ်လာပြီအဲ့တော့ဒီလိုကျွန်တော်တို့ကအမြင့်ဆုံးတရားရုံးရဲ့အယူငါပြင်စင်ကိစ္စမှာဒီတရားရုံးရဲ့ဆုံးဖြတ်ချက်ကိုလက်ခံပြီးတော့တရားရုံးကကြေကြေဆွင်းနေကြားနာခွင့်မရဘူးဆိုတော့အဲ့ဒီလိုအနေထားတွေရတယ်ပဲဒါအတာဝန်ခံမှုမရှိတဲ့လူတွေတရားပြီးဖြစ်နေလို့လားလို့ကျွန်တော်စဉ်းစားကြရရှိတယ်ဗျာနောက်ပြီးတော့ဒီဖွဲ့စည်းပုံဆိုင်ရာဥပဒေတရားသူတွေရဲ့ယူခြင်းတတ်မှတ်ချက်တွေရှိနေပြီမဲ့နောက်ကေဘောက်ပေးထားပြီးတော့အဲတပရကထင်ပေါ်ကျော်ကြားသောဥပဒေပညာရှင်ယူဆခြင်းခံရသူဆိုပြီးတော့အကုန်ထည့်တာကျန်တဲ့အခြေအနေတတ်မှတ်ချက်ကဖွဲ့စည်းပုံမှာပါတော်လဲပဲအဲတရားရုံးကငါတရားသူတိုင်းတရားသူကြီးငါနဲ့ဖြစ်ခဲ့ရမယ်တိုင်းဥပဒေရေးရာရှိအတိုင်းဥပဒေရာရှိ10နှစ်ဖြစ်ခဲ့ရမယ်ချင်းသားကြော်ကြတဲ့ရှိနေ20ဖြစ်ခဲ့ရမယ်ပြောဒီလူတွေမျိုးတွေမရှိပဲနဲ့လက်တင်ရဆိုတော့ခေါ်ပြီးတော့သူတို့အကျိုးစီးပွားကာကွယ်မဲ့လူတွေကိုထည့်လိုက်တာဆိုတော့လူရောမူရောကျွန်တော်တို့တပြိုင်တည်းတင်ရမယ်ကျွန်တော်ဥကျော်လင်းပြောတာကိုသဘောတူတယ်တရားဥပဒေစိုးမိုးမှုနဲ့တရားစီရင်ရေးပြုရင်ကြောင့်လည်းမလုပ်နိုင်ရင်ကျွန်တော်တို့ဒီမိုကရေစီမရနိုင်ဘူးငြိမ်းချမ်းလည်းမရနိုင်ဘူးအမျိုးသားတွေးစီရင်လည်းမရနိုင်ဘူးလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဟိုရှင်းနေဥအောင်သိန်းကိုလည်းမေးချင်ပါတယ်အထူးသဖြင့်ဥအောင်သိန်းကဒီဟို NLD အစိုးရမှလည်းပါနေတော့ဆော့ဆော့ဥကျော်လင်းထောက်ပြသလိုပေါ့လေဟိုဒီလိုမျိုးဟိုပြဿနာတွေသာပေါ်လာကြမယ်ဆိုရင်ငြိမ်းချမ်းလည်းမရနိုင်ဘူးဆော့ဆော့လိုမျိုးပေါ့လေနောက်ဆက်တွဲပြဿနာတွေပေါ်လာမယ်ဆိုရင်အစိုးရကိုယ်တိုင်ဒီဟိုနာမည်ပြည့်မဲ့ကိစ္စမျိုးတွေဆိုတော့ဒါကကျွန်တော်တို့ဓာတ်ရီပြင်ဖို့ဆိုရင်စနစ်ကိုပြင်ဖို့လိုမလားလူတွေကိုပြင်ဖို့လိုမလားဘယ်ဟာအဓိကပိုကြမလဲ
ကျောင်းမစ္စရနောဗျာဟိုစနစ်ကြောင့်ဖြစ်နေတဲ့ပြဿနာပဲဗျာအဲစနစ်ကိုပြင်ပြီးတော့လေလူဟာလိုက်ပြင်ဖို့လဲလိုမယ်စနစ်ကိုပြုပြင်သာပြီးတော့လူမပြင်ဘူးဆိုရင်လူအောင်ရှိရင်မယ်ဆိုရင်ဒီလူဟာဒုံရင်ဒုံရင်အတိုင်းပဲလုပ်နေမယ်ဟုတ်ကျွန်တော်တရားစီရင်စနစ်ရဲ့ပုံစံကဒီတရားရုံးချုပ်ပြည်အောင်သူတရားရုံးချုပ်ကနေပေါ့ဒီတရားသူအစစ်စစ်ကိုသူကဘောအုတ်ချုပ်လာတဲ့ပုံစံဖြစ်နေတယ်။အဲ့တော့တိုင်လာတော့လာတက်လို့ရှိတယ်။ဆရာတပည့်ပုံစံမျိုးနဲ့ရှိနေတယ်။အဲ့တော့တိုင်လာနန်းနဲ့တက်လေအဲ့ဒီလူကခဏတစ်ချို့နေပြီးတော့ခေါ်ထားမယ်တဏှာရှုမယ်။နောက်ရာလူကစင်အောင်တိုးပေးလိုက်တဲ့တရားသူကြီးရဲ့ခွင့်လန်းနေရှိတယ်။အဲ့တော့ဘယ်လိုဖြစ်နေလဲဆိုတော့ဒီဂွင်းဆက်လူရှိရဲ့အခြေအနေမျိုးဖြစ်နေတော့ ဆိုတော့လူကြီးရဲ့ဒီတရားစီရင်တရားသူကြီးပဲကိုသူအကာအကွယ်ပေးမယ်ဆိုရဲငူပါလေရှိရဲလို့ကျွန်တော်အဲ့လိုမြင်တယ်အဲ့တရားသူကြီးကိုတိုင်ရင်တရားသူကြီးကဘာမှမဖြစ်တဲ့ပြဿနာကြီးအများကြီးရှိတယ်အဲ့တိုင်ရင်တိုင်ရင်တိုင်ရင်တိုင်ရင်တိုင်ရင်ဆိုတဲ့ဘောမျိုးကြီးလည်းရှိတယ်အဲ့တော့ကျွန်တော်ကငူဒီကထားပြင်မယ်
မူပြန်လာရုံနဲ့ပြီးမလားဆိုတော့လိုရလိမ့်မပြင်းအဲ့လိုဘယ်လိုရေးယူမလဲဆိုတာလိုရတယ်အဲ့ဒီဟာကိုလည်းကျွန်တော်တို့ပြည်သူတွေကတော့ကျွန်တော်တို့ဒီတရားကြီးဆိုင်ရာပုဂ္ဂိုလ်တွေကဘဝဝင်စဉ်းစားဖို့လိုတယ်တချို့ကအင်မတန်လွန်လွန်ကျူးကျူးတော့ကိုမှန်မှန်ယွင်းကိုနဲ့ဒီလုတ်ကိုင်စားတော့နေတရားသူကြီးဒီကြီးကြီးရှိနေသေးတယ်ဆိုတာအဲ့ပြည်သူလူတို့ကတရားရုံးကိုလည်းသွားဖို့ကြောက်နေတယ
ဒီနေ့ကျွန်တော်တို့ဒီမှာတောထရှင်တချို့ကလည်းဟိုလားလို့သဘောထားပြီးပြည်တယ်လို့တော့ကျွန်တော်တို့ပြည်သူတွေနဲ့လက်ပတ်လက်ရုံမှုကိုကျွန်တော်နိုင်ငံမှာရှိနေတယ်လို့ဘယ်လိုနားလဲရမှာလဲအဲ့လိုပဲမြင်ရမှာပဲဗျာဟုတ်ကဲ့ကျေးဇူးပါခင်ဗျာပင်နိုင်ဆွေးနွေးပြကြတဲ့အနေနဲ့မြို့သားလွတ်တော်အမတ်ဦးအောင်သိန်းနောက်မြန်မာနိုင်ငံရှိနေမြတ်ကိုရက်ကဦးသိန်းသိုင်းဦးနဲ့တခြားကျွန်တော်တို့ပါ
ထုတ်လွှင့်ခဲ့တဲ့တရားလီလိုင်းစီစဉ်ကိုပြန်လည်နားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။မကြခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတချို့ကိုထပ်မံကြေညာပေးဖို့ရှိပါတယ်ရှင်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
VOA ကိုအီးမေးလ်နဲ့လည်းဆက်သွယ်လို့ရပါတယ်ရှင်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။ VOA ကနေတင်းငွေတွေနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ကိုစောဝင်းလိုက်ကကြီးညာပေးပါမယ်ရှင်
။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဖော့လော်ဒါဒေးလ်မြို့လေဆိပ်ပစ်ခတ်မှုဟာအကြမ်းဖက်ဝါဒနဲ့ဆက်ဆက်မှုရှိနိုင်ခြင်းရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့ဘာကြောင့်အခုလိုပစ်ခတ်မှုဖြစ်တယ်ဆိုတာကိုတော့ပြောဖို့စောလုံးသေးတယ်လို့ဆိုပါတယ်။ရဲတပ်ဖွဲ့အနေနဲ့အကြမ်းဖက်ဝါဒနဲ့ဆက်ဆက်မှုရှိမရှိကိုစုံစမ်းစစ်ဆေးနေတဲ့ဖြစ်ကြောင်းဒါပေမဲ့ဘလို့ရွေချက်နဲ့ပစ်တယ်ဆိုတာကိုပြောကြဖို့စောလုံးသေးကြောင်း FBI စုံစမ်းစစ်ဆေးမှုကပြောပါတယ်။နာသမားကိုလည်းစစ်ပန်းဆိုင်ရာချုပ်ရင်းမှုရှိမရှိစုံစမ်းစစ်ဆေးနေတယ်လို့ဆိုပါတယ်။အိန္ဒိယမြန်မာနယ်စပ်အရုဏာချပရာဒေ့ရှ်နာဂါလန်မဏီပူးနဲ့မီဇိုရမ်ပြည်နယ်တွေနဲ့ထိစပ်နေတဲ့ဒေသတစ်လျှောက်မှာအိန္ဒိယအစိုးရကချန်စီယိုကပ်ဖို့စီစဉ်နေတဲ့ကိစ္စကိုကန့်ကွက်ကြောင်း NSCN နာဂါဆိုရှယ်လစ်ကောင်စီ Accept Waiver အဖွဲ့ကချင်းချောက်ပြောဆိုလိုက်ပါတယ်။မြန်မာနယ်နယ်စပ်ဒေသတစ်လျှောက်ကပြည်နယ်လေးခုမှာချန်စီယိုကပ်မဲ့အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်ကိုပြင်းထန်စွာကန့်ကွက်ကြောင်းဇန်နဝါရီ6ရက်နေ့ရက်စွဲနဲ့ညင်ညာချက်ထုတ်ပြန်လိုက်တာပါ။အဲ့ဒီလိုချန်စီယိုခတ်ချင်းဟာနာဂပြည်သူတွေရဲ့သဘောထားကိုစန့်ကျင်လှုပ်ဆောင်ခြင်းဖြစ်တယ်လို့လူခွင့်ရေးကိုအကြီးအကျယ်ချုပ်ဖောက်ရောက်တယ်လို့လည်းဆိုပါတယ်။အမေရိကတိုက်အလဲပိုင်းနိုင်ငံတွေကိုအလဲပတ်ခီးစဉ်လာရောက်တဲ့ထိုင်ဝမ်သမ္မတဆိုင်အင်းဝမ်ဟာစနေနေ့မှာအမေရိကန်ပြည်ထောင်စုတောင်ပိုင်းတက်ဆက်စ်ပြည်နယ်ကဟျူစတန်မြို့ကိုရောက်ရှိလာပါပြီ။သမ္မတဆိုင်အင်းဝမ်ကိုဝမ်နဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်တို့ပြီးခဲ့တဲ့လတုန်းကပဲတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုပြုလုပ်ခဲ့ပေမဲ့အခုခီးစဉ်မှာသူမဟာထရန့်နဲ့ရောတခြားအရာရှိတွေနဲ့ပါတွေ့ဆုံမှုမရှိဘူးလို့ထရန့်အစိုးရအဖွဲ့တာဝန်လွှဲပြောင်းယူရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ Ivory Coast နိုင်ငံမှာစနေနေ့ကတပ်တွင်းပုံကောင်မှုပြုလုပ်ခဲ့တဲ့စစ်သားတွေနဲ့သဘောတူညီမှုရရှိလိုက်ကြောင်းသမ္မတအလဆာနေအိုဝတာရာကပြောကြားလိုက်ပြီးစစ်သားတွေအနေနဲ့သူတို့ရဲ့စစ်တမ်းရာတွေကိုပြန်ချဖို့ပြောကြားလိုက်တယ်လို့သမ္မတကပြောဆိုလိုက်ပါတယ်။
တရင်ချင်းချုပ်ကိုကုစုံဝင်လိုက်ကကြီးညာပေးခဲ့တာဖြစ်ပါလိမ့်ရှင်ဒီမနေ့စီစဉ်ထုတ်လုပ်ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ကျမကတော့နန္နာချမ်းပါရှင် VOA American တမနေ့ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ညနေဘက်6နာရီခွဲမှာထုတ်လွှင့်ပေးမယ့်စီစဉ်တွေကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.